Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်ဇူလိုင်လ28ရက်နေ့တောက်ချန်နေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုက်နေပဲသူပြောပြပေးမှာပါမြန်မာကနေအိန္ဒိယနိုင်ငံတဲကိုဝင်လာသူမှန်သမျှအတွက်လက်ဝေယူမှတ်တမ်းတင်တော့မယ်လို့ပြောပါတယ်မြန်မာနိုင်ငံမှာလူကုန်ကူးခံရတဲ့အင်ဒိုနီးရှားနိုင်ငံသား26ဦးကိုတော့အင်ဒိုနီးရှားတန်ရုံကနေကယ်တင်လိုက်ပါတယ်ကဘာကြီးပုံနွေးတဲ့ခစ်ကကုံသွားပြီးအခုဆိုတကဘာလုံးဟာစုပွက်နေအောင်ပူချိန်မြင့်မားတဲ့ဒဏ်ကိုခံနေရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမသိငိထိုင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ရာသီဥတုအခြေအနေပြည်ပကစစ်ပွဲတွေကြောင့်အမေရိကန်လေယာစိုက်ပျိုးရေးလုပ်ငန်းအပေါ်မှာရိုက်ခတ်တရမှုတွေကိုအရင်ဆုံးနားဆင်ချက်ရပါမယ်ဒီနောက်မှာတော့
ဒီအမေရိကန်နိုင်ငံဒီစွန့်ရင်ဝန်ကြီးဌာနရဲ့အာဂေါ National Lab ကျွန်တော်စရောက်တွေကဒီနည်းပညာကိုကျွန်တော်တီထွင်လာပေါ့နော်လွန်ခဲ့တဲ့12နှစ်မှာကျွန်တော်တောက်လျှောက်ကိုကျွန်တော်တီထွင်ခဲ့တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ကောင်းဆောင်ရလို့ပြောတာပညာရှင်တွေသိပ္ပံပညာရှင်တွေပေါ့မြန်မာတူလည်းပါတယ်ဒေါက်တာကျော်စင်လက
်သိပ္ပံပညာရှင်ဒေါက်တာစောဝေလှပါရှင်အတန်တလုံးချင်းစီရဲ့ဂုဏ်သက်တီကိုလေ့လာနိုင်တဲ့ကမ္ဘာပထမဆုံး X-ray ပုံရိပ်ရယူနိုင်ခဲ့ကြတဲ့သုတေသနကိုဦးဆောင်ခဲ့သူဖြစ်ပါတယ်မကြိုက်ခင်မှာအပြည့်စုံနားဆင်ကြရပါမယ်ရှင်။နောက်ပိုင်းမှာတော့မြမရေးသုံးသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းတင်ပြပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပါမယ်ရှင
်။ယူကရိန်းရဲ့ပင်လယ်နဲ့ဒေသကိုဖျက်ပြီးတော့ကောက်နှံတင်ပို့မှုကိုရုရှားကလက်မခံတဲ့အတွက်ကမ္ဘာတစ်လုံးမှာဆန္ဒရိုက်ခါပြဿနာပေါ်လာမှာကိုဟန်တားတဲ့အနေနဲ့လိုအပ်တဲ့နိုင်ငံတွေအတွက်ရုရှားကနေကောက်နှံတွေရောင်းချတာဒါမှမဟုတ်အလကားပေးတာတွေလုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစိန့်ပီတာစဘတ်မှာနှစ်ရက်ကြာပြုလုပ်တဲ့အစည်းအဝေးဖွင့်ပွဲမှာအာဖရိကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တွေကိုပြောကြားလိုက်ပါတယ်
Наша страна будет и далее, в том числе и своими гуманитарными поставками.
Russia ကအထူးသဖြင့်လူသားစာနာမှုအကူအညီတွေကိုပေးပြီး data ring ကအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုဆက်ပြီးပံ့ပိုးပေးသွားမှာဖြစ်ပါတယ်။မျှတတဲ့စနစ်နဲ့ကောက်နှံဖြည့်ဝင်မှာဖြစ်ပြီးတော့ကမ္ဘာစာနာရေးခါပြဿနာမပေါ်အောင်အတက်နိုင်ဆုံးလှုပ်ဆောင်သွားမယ်လို့ပြောထားတာပါ။ကမ္ဘာအရှင်းရဆုံးနိုင်ငံတွေမှာကြုံတွေ့လာနိုင်တဲ့စာနာရေးခါပြဿနာအတွက်ဖြည့်ရှင်းပေးမယ်ဆိုတဲ့ Russia သမ္မတပြောကြားချက်ကို American သမ္မတ AMU ကတော့လက်မခံပါဘူး။စားတောက်ကုံဈေးနှုန်းတွေမတိမငြိမ်ဖြစ်လာတဲ့အကြောင်းရင်းပြန်သူတို့နိုင်ငံတွေကိုစားတောက်ကုံနဲ့ကောက်နှံတွေမရောက်နိုင်ပဲငတ်မုတ်ခေါင်းမမှုပြဿနာပိုကြီးလာတာသူ့ကြောင့်လို့ပြောရမျိုးဖြစ်နေတယ်လို့အမေရိကန်မျိုးသားလုံခြုံရေးအချံပေး John Kirby က VOA ကိုပြောပါတယ်ဒီလိုဖြစ်နေတာဟာရုရှားနဲ့သမ္မတပူတင်ကြောင့်ဖြစ်တဲ့အတွက်သူ့အနေနဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေပေါ်မှာယူသားဖို့လိုတယ်လို့လည်းပြောပါတယ်ယူကရိန်းကကောက်နှံတွေပင်လယ်နဲ့ကိုဖျက်ပြီးပို့နေတဲ့သဘောတူညီချက်ကိုဆက်ပြီးတက်တန်းထုတ်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရုရှားဘက်ကညှင်းဆို့လိုက်တာပါ။ဒါပြင်ပင်လယ်နဲ့ထဲဖျက်တဲ့ဘယ်တင်ပေါ်ကမဆိုယူကရိန်းအတွက်လက်နဲ့တင်ပို့နိုင်တယ်လို့သတ်မှတ်ပြီးတော့တိုက်ခိုက်မယ်လို့လည်းရုရှားဆိုတာကကြေညာခဲ့တာဖြစ်ပါတယ်
။ဆွီဒင်နိုင်ငံရဲတပ်ဖွဲ့အနေနဲ့လာမယ့်သတင်းပတ်ထဲမှာဘာသာရေးဆိုင်ရာစာအုပ်တွေကိုမီးရှို့ဖို့အတွက်ခွင့်ပြုမိအများအပြားလက်ခံရရှိထားကြောင်းနဲ့ဒီအခြေအနေကြောင့်မွတ်စလင်တိုင်းပြည်တွေနဲ့တင်းမာမှုပိုပြင်းထန်လာမှာကိုစိုးရိမ်ကြောင်းဆွီဒင်ဝန်ကြီးချုပ်ကကြားသာပြည်နေမှာပြောပါတယ်မွတ်စလင်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာစေတဲ့ကိုအားကျန်းစာအုပ်မီးရှို့မှုတွေစတင်ခြင်းကစပြီးဆွီဒင်ဝန်ကြီးချုပ်အနေနဲ့ပထမဆုံးအချိန်လူသိရှင်ကြားမှတ်ချက်ပြုတာဖြစ်ပါတယ်ဝန်ကြီးချုပ်အာခရစ်စတာဆန်ကဆွီဒင်သတင်းဌာန TT ကိုပြောကြားတာမှာဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်အလွန်စိုးရိမ်တယ်လို့ပြောပါတယ်အခုခွင့်ပြုချက်တောင်းခံတာတွေကိုရဲတပ်ဖွဲ့ကဆုံးဖြတ်မှာဖြစ်ပြီးသူ့အနေနဲ့ဆုံးဖြတ်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောပါတယ်ရဲတပ်ဖွဲ့ကသာခွင့်ပြုမယ်ဆိုရင်ရှေ့ရဲ့အနေငယ်အတွင်းမှာစိုးရွားတဲ့အဖြစ်အပျက်တွေဖြစ်လာနိုင်တာကိုရင်ဆိုင်ဖို့ရှိတယ်လို့လည်းဝန်ကြီးချုပ်ကတီတီသတင်းဌာနကိုပြောပါတယ်ကိုအားကျန်းစာအုပ်တွေမီးရှို့မှုတွေဖြစ်ပွားခဲ့လို့ဆွီဒင်နိုင်ငံရဲ့ပုံရိပ်ကိုထိခိုက်တယ်လို့လုံခြုံရေးအခြေအနေစိုးရွားလာကအစ္စလာမစ်စစ်သွေးကြွတွေရဲ့ချင်းချမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ဆွီဒင်လုံခြုံရေးဌာနကဗုဒ္ဓနေ့မှာထုတ်ဖော်ပြောဆိုထားပါတယ်ဆွီဒင်နိုင်ငံမှာအစ္စလာမ်ဘာသာဝင်တွေရဲ့ကိုယ်အားကျန်းစာအုပ်ဒါမှမဟုတ်တခြားဘာသာတစ်ခုခုရဲ့ကျန်းစာအုပ်တွေကိုမီးရှို့တာဒါမှမဟုတ်အသီးဖြတ်တာတွေကိုတားမြစ်ထားတဲ့ဥပဒေပြဋ္ဌာန်းထားတာမျိုးမရှိပါဘူးရှင်
ဒီသတင်းပတ်တမ်းမှာပဲအာဖဂန်ဆန်အမေရိကန်2ကိုစလေတောင်ဘွတ်ဥဆောင်တဲ့အဖွဲ့နဲ့တာလီဘန်နိုင်ငံရဲ့ဝင်ကြီးအမီယာခန်မိုတာကီဥဆောင်တဲ့အဖွဲ့တို့ဟာကာတာနိုင်ငံဒူဟာမြို့မှာညှိနှိုင်းဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲမှာအာဖဂန်အတွက်ဒဏ်ခတ်အရေးယူမှုတွေဖြေလျှော့ပေးဖို့ဗဟိုဘဏ်ကထိန်းချုပ်ထားမှုကိုဖယ်ရှားဖို့နဲ့တာလီဘန်ခေါင်းဆောင်တွေကိုကုလသမဂ္ဂအမည်မဲရှင်းကနေဖယ်ဖို့ကိစ္စရပ်တွေကိုအဓိကထားပြောမယ်လို့တာလီဘန်တွေကကြက်တဲ့ပရိနေမှာပြောပါတယ်။အမေရိကန်ကိုယ်စားလှယ်ဖွဲ့ရမှာအာဖဂန်မျိုးသမီးမင်းကလေးငယ်နဲ့လူခွင့်ဆိုင်အထူးတန်တမန်ရီနာအမီရီလဲပါဝင်မှာဖြစ်ပြီးတော့အမေရိကန်ဖွဲ့ဟာတာလီဘန်ကိုယ်စားလှယ်တွေနဲ့အတူအာဖဂန်ဝန်ကြီးဌာနတွေကနီးပညာကျွမ်းကျင်သူတွေနဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကဗိုလ်တော်ဦးနေမှာကြေညာချက်ထုတ်ပြန်ပါတယ်။ဆွေးနွေးမဲ့အကြောင်းထဲမှာအဓိကအာဖဂန်ပြည်သူတွေအတွက်လူသားစာနာမှုအကူအညီတွေပေးဖို့စီးပွားရေးတည်ငြိမ်အောင်လုပ်ဖို့အမျိုးသမီးကလေးငယ်ဆိုင်ရာလုံခြုံရေးဆိုင်ရာတွေစောင့်ရှောက်ပံ့ပိုးဖို့အပြင်မွေးအစီထုတ်လုပ်မှုနဲ့မန်ကိုတင်သွင်းမှုတားဆီးရေးပောင်းကိစ္စရပ်တွေကိုဆွေးနွေးမယ်လို့ကြေညာချက်မှာဖော်ပြပါတယ်။တာလီဘန်နိုင်ငံခြားရေးဝန်ကြီးယုံကတော့အမေရိကန်ကနေအာဖဂန်ဘူဟင်းပိုင်းနဲ့ထဲကျူးလွန်နေမှုရပ်တန့်မှုကိစ္စကိုပါဆွေးနွေးမယ်လို့ပြောပါတယ်
။ကုလသမဂ္ဂအထွေထွေအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကရာသီဥတုအကျက်တဲကိုအဆိုးရွားဆုံးအခြေအနေကနေရပ်တန့်ဖို့အချိန်မနှောင့်သေးချာကြာသပတေးတွေကပြောဆိုခဲ့ပြီးအလျင်းမြန်အရှိန်ဟုန်မြင့်ပြီးချက်ချင်းလှုပ်ဆောင်ဖို့လိုကြောင်းပြောဆိုလိုက်ပါတယ်။
Climate change is here. It is terrifying and it is just the beginning.
ကဘာကြီးပုံတွေလာနေပြီဆိုတဲ့ခေတ်ကပြီးဆုံးခဲ့ပြီးအခုဆိုရင်ဒီကဘာလုံးကစူးပွက်နေအောင်အပူချိန်မြင့်မားနေတဲ့ခေတ်ကိုရောက်နေပါပြီလို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ကဘာမိုးလေဝသအဖွဲ့နဲ့ဥရောပကော်မရှင်ရဲ့ကိုပါနီကတ်စ်ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့တွေရဲ့ထုတ်ပြန်ချက်အရအခုဇူလိုင်လဟာမှတ်တမ်းတင်ပူးသမျှထဲမှာအပူဆုံးလဖြစ်ပါတယ်။ဇူလိုင်လဟာမှတ်တမ်းတင်ပူးသမျှအပူဆုံး၃ပတ်ကာလကိုကြော့ဖြတ်ခဲ့ပါပြီ။အဲ့ဒီတည်းမှာစံချိန်တင်အပူဆုံး၃ရက်ပါပါတယ်။သမုတ်တရားအပူချိန်ဟာလည်းအမြင့်ဆုံးပါပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်။ဒါဟာကဘာကြီးတစ်ခုလုံးအတွက်ဘေးရန်ရဖြစ်တယ်လို့လည်းသတိပေးပါတယ်။ပြန်လည်ပြည်ဖြိုးမဲ့ဆွတ်အင်တဲ့ဆက်မှုကဏ္ဍတွေမှာအပြူသဘောဆောင်တဲ့ခြေလှမ်းတိုးတက်မှုတွေရှိတာကိုအသိအမှတ်ပြုပေမဲ့ရာသီဥတုပြောင်းလဲရေးတားဆီးနိုင်ဖို့အရှိန်မြင့်လှုပ်ဆောင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုခဲ့ပါတယ်ရှင
် VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံအရှိပိုင်းမြန်မာနဲ့နေဆက်ချင်းကပ်နေတဲ့မဏီပူပြည်နယ်ထဲမှာမိတဲလို့ခေါ်တဲ့ကတဲ့လူမျိုးတွေနဲ့ကူကီရေချာဖြစ်ပေါ်နေတဲ့အဓိကယုံနေကြောင့်မတီမငိမ့်ဖြစ်နေခြင်းပါပဲမြန်မာနိုင်ငံဘက်ကနေအိန္ဒိယနဲ့ဝင်ရောက်လာသူတိုင်းကိုအစုအကနဲ့ဇီဝဆိုင်ရာအထက်လက်မှတ်တမ်းတွေကောက်ယူဖို့လုပ်နေတယ်လို့စက်တပရင်းနေသတင်းတွေမှာဖော်ပြပါတယ်ပြောင်းရွှေ့အခြေချလာသူတွေအတွက်ဒီလိုအချက်လက်မှတ်တမ်းကောက်ယူမှုကနေနောက်မှသူတို့ကိုအိန္ဒိယနိုင်ငံသားဖြစ်ခံယူလို့မရအောင်သတ်မှတ်ထားတဲ့လက်သက်မခံသူများဆိုင်ရာစီရင်တဲ့ထည့်သွင်းဖို့လည်းဖြစ်ပါတယ်ဒီလိုနိုင်ငံသားဖြစ်လက်ခံမခံမဲ့စီရင်ကောက်ယူမှုနဲ့အတူအိန္ဒိယအစိုးရရဲ့အိန္ဒိယမြန်မာနိုင်ငံနယ်စပ်တချို့နယ်စပ် CEO ကာယာမဲ့စီမံကိန်းဟာလည်းလက်ဆက်တက်တော့မှာဖြစ်ပါတယ်အခုချိန်ထိကာယာပြည် CEO အရှေ့က6မှန်ကျော်ရှိနေပါတယ်တက်နိုင်တဲ့အမြန်ပြောင်းလုပ်ဖို့ဒီစီမံကိန်းတာဝန်ယူလုပ်နေတဲ့ကုမ္ပဏီတွေကိုအစိုးရကညွှန်ကြားပါတယ်ကူကီရီဟာမြန်မာပြည်ဘက်ကနေတရားဝင်လာပြီးတော့မဏိပူတက်တော်မြေတွေကိုပိုင်စီးတယ်လို့ကက်သဲရီကဆွဆွဲပြီးမဏိပူမှာလူမျိုးစုနှစ်ခုကြားအဓိကုံးနေဖြစ်ပေါ်နေတာလနဲ့ချီနေပါပြီ။ကူကီရီကလည်းသူတို့မှာနိုင်ငံသားဖြစ်ကြောင်းစင်စစ်တမ်းရှိတဲ့အတွက်တရားဝင်လာရောက်တယ်ဆိုရက်ပြောတာဟာလှည့်ပြားမှုလို့ပြောပါတယ်။ဇူလိုင်လထဲမှာမြန်မာနိုင်ငံကနေတရားဝင်လာရောက်သူက900ကျော်ရှိနေတယ်လို့မကြာသေးခင်ကပဲမဏိပူအစိုးရကသတင်းထုတ်ပြန်ပါတယ်။အခုလိုတရားဝင်လာသူတွေကြောင့်ကျုံရတဲ့နိုင်ငံတကာတုံ့ပြန်မှုတွေပြန်လက်ရှိပြည်နယ်တွင်တရားဥပဒေစိုးမိုးမှုရိုက်ခတ်တဲ့အတွက်ဒီကိစ္စကိုဂရုတစိုက်ကန့်တွဲဖြေရှင်းမယ်လို့လည်းပြောပါတယ်
။မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားတန်ယုံကမြဝတီမျိုးကအွန်လိုင်းကတဆင့်လိမ်လည်လှည့်ပြားတဲ့စိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာခိုင်းစေခံခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံသား26ဦးကိုဇူလိုင်လ25ရက်ကကဲတင်ခဲ့ကြောင်းအန်တာရာအင်ဒိုနီးရှားသတင်းအေဂျင်စီမှဖော်ပြပါတယ်။ကြာသပတေးနေ့ကလက်ခံရရှိတဲ့တန်ယုံထုတ်ပြန်ချက်အရအလုသမားတွေထဲမှာအမျိုးသမီး9ဦးနဲ့အမျိုးသား22ဦးပါဝင်ပြီးသူတို့ဟာအင်ဒိုနီးရှားနိုင်ငံဒေသအနှံ့အပြားကဖြစ်တယ်လို့လည်းပြောပါတယ် သူတို့ကိုလူဝင်မှုကြီးကြပ်ရေးချိုးဖောက်မှုတွေအတွက်ပြစ်ဒဏ်ဒါမှမဟုတ်ဒဏ်ငွေတွေချမှတ်ခြင်းမရှိဘဲနေရက်ပြန်ပို့ခွင့်ရဖို့အင်ဒိုနီးရှားတန်ယုံကတောင်းခံခဲ့ပြီးမြန်မာစစ်ကောင်စီအာဏာပိုင်တွေကခွင့်ပြုခဲ့တယ်လို့လည်းပြောပါတယ်အင်ဒိုနီးရှားနိုင်ငံသား26ဦးအနက်9ဦးကလူကုန်ကူးခံခဲ့ရတဲ့တားကောင်တွေဖြစ်ကြောင်းမြန်မာစစ်ကောင်စီဘက်ကပြောပါတယ်ရန်ကုန်ကအင်ဒိုနီးရှားတန်ယုံမှာကျန်တဲ့အင်ဒိုနီးရှားနိုင်ငံသား18ဦးကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်မြန်မာစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေနဲ့ပူးပေါင်းပြီးရန်ကုန်ကအင်ဒိုနီးရှားတန်ယုံကအလုသမားတွေကိုမျှဝေဒီကနေခေါ်ယူခဲ့တာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံမှာမေးလရွေးကောက်ပွဲကျင်းပခဲ့တဲ့နောက်ပိုင်းချုံတွေ့နေရတဲ့နိုင်ငံရေးပြဿနာတွေကြောင့်ဝန်ကြီးချုပ်တင်မြှောက်ဖို့မလုပ်နိုင်သေးပဲဖြစ်နေချိန်မှာပဲဩဂတ်လ4ရက်နေ့မှာဝန်ကြီးချုပ်ရွေးချယ်ဖို့လုပ်မယ်လို့ထိုင်းလွှတ်တော်ကနေကြေညာပြီးနေမှာကြေညာပါတယ်ရွေးကောက်ပွဲအနိုင်ရ Move Forward Party ခေါင်းဆောင် Peter Lemchironak ကိုဝန်ကြီးချုပ်ဖြစ်တဲ့လွှတ်တော်မှာနှစ်ကြိမ်တိုင်တိုင်အမည်စင်းတင်သွင်းပေမဲ့ Shiosan Conservative တွေနဲ့စစ်တပ်ကခန့်ထားတဲ့လွှတ်တော်မှတွေကကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။အခုတစ်ကြိမ်မှာတော့ Move Forward Party ရဲ့မဟာမိတ်ရှစ်ပါတီတဲကမေလရွေးကောက်ပွဲမှာဒုတိယနေရာမှာအနိုင်ရခဲ့တဲ့ဖွေတိုင်းပါတီကတူကိုအမည်စင်းတင်သွင်းမယ်လို့ခန့်မှန်းကြပါတယ်။မကြသေးခင်ကကျင်းပခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲဆန္ဒရှင်တွေကထိုင်းနိုင်ငံရေးကိုဆယ်စုနှစ်နဲ့ချီပြီးဆွေးနွေးနေတဲ့စစ်တပ်ပံ့ပိုးနေသူတွေကိုလက်မခံကြောင်းပြသခဲ့တာဖြစ်ပြီးတော့ Move Forward Party ကလည်းမျှော်လင့်မဲနဲ့အနိုင်ရလိုက်ပေမဲ့ရှေးဟိုးဆဲဝါရာကြီးသူတွေနဲ့စစ်တပ်ခန့်ထားတဲ့အထက်လွှတ်တော်အမတ်တွေကပါတီခေါင်းဆောင်ပီတာဝန်ကြီးချုပ်ဖြစ်မလာအောင်အတွက်လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်
။ပြည်ပရောက်ထင်ရှားတဲ့တရုတ်အတိုက်ခံတအုပ်ဖြစ်တဲ့ခေါင်းရှီရဲ့ဇနီးနဲ့သမီးတို့ကိုထိုင်းနိုင်ငံမှာလွှဲမှုကြီးကြပ်ရေးဆွဲချက်နဲ့ထိမ့်သိမ်းထားကြောင်း AP သတင်းမှဖော်ပြပါတယ်။သူတို့ရဲ့နာမည်တွေသုံးပြီးလေးစိတ်တွေဇင်ကန်ဟိုတယ်တွေနဲ့ဘန်ကောက်ကတရုတ်တန်ယုံတို့ကိုဘုံခွဲမဲ့ဆိုတဲ့ချေချောက်မှုတွေလည်းဇက်တိုက်ထွက်ပေါ်ခဲ့ပြီးအခုလိုထိမ့်သိမ်းခံထားရတာဖြစ်ပါတယ်။ဘုံခွဲချင်းချမှုတွေမလုပ်ခဲ့ဘူးလို့ဆွဆွဲခံထားရတဲ့မိသားစုကပြောပါတယ်။တဲကြလှူရှားသူတွေနဲ့ဘာသာရေးလူနည်းစုတွေကိုအကာအကွယ်ပေးရမှာထင်ရှားကြွကြတဲ့တရုတ်လူအခွင့်ရေးရှေ့နေတဲ့အတိုက်ခံခေါင်းဆောင်ခေါင်းရှိရဲ့တားဖြစ်သူခေါင်းဖန်းကအခုလအစောပိုင်းတုန်းကထိုင်းနိုင်ငံကိုရောက်လာခဲ့ချိန်မှာသူ့အပေါ်ဘုံခွဲမှုနဲ့ဆွဆွဲခံရတာဥရောပသမ္မဂ EU ရဲ့ခီးသွွားခွင့်ပိတ်ပင်ထားတဲ့နာမည်ပြက်ဆင်းမှာထဲသွင်းခံခဲ့ရတာတွေကိုမသိခဲ့ရဘူးလို့လည်း AP သတင်းဌာနကပြောဆိုထားပါတယ်ရှင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ပြည်ပမှာကြီးမားတဲ့စစ်ပွဲနဲ့ကြုံနေရပြီးပြည်တွင်းမှာမိုးကောင်ရေရှားဖြစ်နေတဲ့အတွက်အမေရိကန်လေယာစိုက်ပျိုးရေးကန္တာမှာမသေးချာမရေရာမှုတွေနဲ့ကြုံနေရပါတယ်။ရာသီဥတုပြောင်းလဲမှုဒဏ်၊ကုန်ကျစရိတ်တက်တဲ့ဒဏ်ကုန်စင်းတို့မတည်ငြိမ်မှုဓာန်တွေကိုခံရတဲ့လယ်သမားမိသားစုတစ်ခုထံကိုတွားရောက်လေ့လာခဲ့တဲ့ VOA သတင်းထောက် King Farabot သတင်းပေးပို့ထတာကိုကိုစော်မှုကျော်ကပြောပြပါမယ်ရှင်
။ American ပြည်တော်သူ Illinois ပြည်နယ်မှာဇွန်လဟာပူပြင်းတောက်သွေဆုံးလဖြစ်ပါတယ်။ Gridley မြို့ကလယ်သမား David Mites အတွက်တော့ခက်ခဲတဲ့အချိန်ဖြစ်ပါတယ်
။ With all the money and most of the work other than the harvest.
ဇွန်လကုန်ပိုင်းမှာတော့တွေ့တဲ့အတိုင်းပါပဲ။ငွေနဲ့လိုအားတွေစိုက်ထုတ်ထားပေမဲ့ဒီနိုင်တွေကတချို့အပိုင်းတွေလောက်ကိုပဲရေသိမ်းနိုင်ပါလေ။မြင်းတဲ့အတိုင်းပဲအပင်တွေက6သွေးပြီးတေကုန်ပါလေ
။ပူပြင်း6သွေးတဲ့ဇွန်လမှာဆိုရင် Mike အတွဲမျိုးစင်းနဲ့မြေဩဇာဘိုးတွေကအရင်ကထက်ဈေးပိုကြီးပြီးကုန်ကြစည်အများဆုံးဖြစ်ပါလေ
။ We were running out of gas literally.
ပြောရရင်တော့ကျွန်တော်မှလောင်စာစီတောင်မရှိတော့ပါဘူးလို့ပြောဆိုသွားတာပါ။ Illinois တင်းနဲ့အတွဲကံကောင်းချမစွာပဲမိုးရွာပါတယ်။မိုးခေါင်နေရာကနေ၃ပတ်အတွင်းမိုးရေချိန်9လက်မကျော်အထိရွာသွန်းတာကို mice ကြုံခဲ့ရပါတယ်။ဒီလောက်မိုးများများရွာတာတခါမှမကြားဘူးခဲ့ဘူးလို့ mice ကပြောဆိုပါတယ်။ဇူလိုင်လတဲ့အထိပြောင်းမှုပင်တွေကဆက်ပြီးကြီးလာနေတုန်းဖြစ်ပါတယ်။ mice ကသူ့ရဲ့ပြောင်းကင်းကိုစစ်ဆေးကြည့်ရှုပါတယ်။တီးတံနေပျက်စီးနေမှာကိုသူစိုးရိမ်နေပါတယ်။
On a year like this year we need more revenue than what
ဒီလိုဒီနေ့နေပျက်စီးနေရဲဆိုတာကျွန်တော်တို့သိထားပါတယ်။တချို့သီးနှံတွေကကျွန်တော်တို့လိုချင်တဲ့အနေအထားကိုရောက်မလာပါဘူးကျွန်တော်တို့ကကုန်ကျစရိတ်အများဆုံးသီးနှံတစ်မျိုးကိုစိုက်ပျိုးထားရတာပါအသီးနှံတစ်ခုချင်းစီဟာသတ်မှတ်ထားတဲ့အလေးချိန်ပြည့်မီဖို့လိုပါတယ်ဒီလိုနှစ်မျိုးမှာတော့ကျွန်တော်တို့တာမန်နှစ်တွေထက်ပိုပြီးဝင်ဝင်များဖို့လိုပါတယ
် Mites အနေနဲ့ရာသီဥတုပြောင်းလဲလာမှုတန်ကိုအပြင်းအထန်ရင်ဆိုင်နေရပါတယ်ဒ ဒါပေမဲ့သူစိုက်ပျိုးထားတဲ့သီးနှံတွေရဲ့တဝက်လောက်ပျက်စီးကုန်ရင်တောင်ဒီနှစ်မှာမမျှော်လင့်ပဲဝင်ငွေတိုးလာနိုင်ပါတယ်။ယူကရိန်းစစ်ပွဲဆက်လက်ဖြစ်နေတဲ့အတွက်ပင်လယ်နက်ကိုဖြတ်ပြီးကောက်ပဲသီးနှံတွေနိုင်ငံတကာကိုတင်ပို့ခွင့်ပြုဖို့ကုလသမဂ္ဂဂျာဝင်ညှိနှိုင်းထားတဲ့သဘောတူညီချက်ကိုရုရှားဘက်ကပယ်ဖျက်လိုက်တဲ့အတွက်နောက်ထပ်တစ်ကြိမ်စာနယ်ရိပ်ကရှားပါမှုနဲ့ကြုံရမှာကိုစိုးရိမ်မကင်းဖြစ်နေကြပါတယ်။လေယာစိုက်ပျိုးရေးလုပ်ငန်းအခက်အခဲများဆိုင်ရာစီမံခန့်ခွဲရေးကုမ္ပဏီတစ်ခုဖြစ်တဲ့ Comstock ယင်းနီမြို့နယ်မှုကုမ္ပဏီရဲ့ညွှန်ကြားရေးမှူးတစ်ဦးဖြစ်တဲ့ Joe Kemp ကအခုလိုပြောပါတယ
် Russia and Ukraine together
ရုရှားနဲ့ယူကရိန်းတင်ပို့မှုဟာကမ္ဘာ့ဂျုံနဲ့ပြောင်းရဲ့20ရာခိုင်နှုန်းရှိပါတယ်ဒီတင်ပို့မှုတွေကိုပိတ်ပင်လိုက်မယ်ဆိုရင်ကုန်သွယ်ရေးဝယ်လိုအားနဲ့မမျှတတဲ့အနေအထားဖြစ်လာနိုင်ပါတယ်
မိုက်စကပြောဆိုရမှာတော့
I've heard people say that this will be good for us eventually in the long run.
ဒီလိုအခြေအနေဟာကျွန်တော်တို့အတွက်ရည်ရှိမှာကောင်းကျိုးဖြစ်နိုင်တယ်လို့လူတွေပြောဆိုနေတာကိုကျွန်တော်တို့ကြားရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရဲ့ကုန်ပစ္စည်းတန်ဖိုးဟာတက်သွားမှာမဟုတ်ပါ
။လာမယ့်စက်တင်ဘာလသီးနှံရိတ်သိမ်းချိန်မတိုင်မီအထိသူ့ရဲ့ကောက်ပဲသီးနှံတွေဘလောက်အထိပျက်စီးမယ်ဆိုတာမိုက်စ်အသေးအချာမသိသေးနိုင်ပေမဲ့ဈေးကွက်မှာဝယ်လို့အားတက်ပြီးစေကောင်းရောက်မှာကိုတော့သူသဘောပေါက်ထားပါတယ်တူအချိုးအမျှရှိချိန်မှာအခြားတူကတော့ဆုံရှုံရောက်မှာဖြစ်ပါတယ
် I would probably literally trade my increase
ဒီစာနာရိတ်ကတင်ပို့မှုအများအပြားကိုပိတ်ပင်ဖယ်ရှားလိုက်မယ်ဆိုရင်ဒါဟာစိုးရိမ်စရာအခြေအနေဖြစ်ပါတယ်ရှင်းရှင်းပြောရရင်အတော်စိတ်မကောင်းစရာကိစ္စပါအခုလိုမျိုးလူတွေငတ်မွတ်နေတယ်ဆိုတာမျိုးမရှိဘူးဆိုရင်ကျွန်တော်အနေနဲ့ပိုရတဲ့ဈေးနှုန်းနဲ့ရောင်းရင်ရောင်းမှာပါလို့ Mike ကပြောဆိုပါတယ်ဂျုံစင်းနှုတ်ဟာ2022ခုနှစ်ရုရှားကယူကရိန်းကိုစတင်ကျူးကျော်တဲ့အချိန်ကအမြင့်ဆုံးကိုတက်သွားခဲ့ပြီးအခုအခါ50ရာခိုင်နှုန်းပြန်ကျခဲ့ပါတယ်။ပြောင်းစေးကလည်းပြီးခဲ့တဲ့ April လတည်းတုန်းက10နှစ်အတွင်းအမြင့်ဆုံးတက်သွားခဲ့ပြီးဒီနှစ်မှာပြန်ကျခဲ့ပါတယ်။ဒါပေမဲ့ယူကရိန်းရဲ့အဓိကဝင်ငွေဖြစ်တဲ့နှံစားသီးနှံတင်ပို့တဲ့ပင်လယ်နက်ကစိတ်ကန်းတွေကိုရုရှားကတိုးမြင့်တိုက်ခိုက်နေတဲ့အတွက်ဂျုံနဲ့ပြောင်းစေးတွေဟာဆက်လက်မြင့်တက်နေပါတယ်။
ကိုဆောင်မှုကြပါရှင်သောတာရှင်များရှင်မြန်မာလူမျိုးသိပ္ပံပညာရှင်ဒေါက်တာစောဝေလခေါင်းဆောင်ပါဝင်တဲ့အမေရိကန်ပြည်ထောင်စုအိုဟိုင်ယိုတက္ကသိုလ်ကသိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ဟာကမ္ဘာပထမဆုံးအနေနဲ့ Atom တလုံးချင်းစီရဲ့ဂုဏ်သတ္တိကိုလေ့လာနိုင်တဲ့ X-ray ပုံရိပ်ကိုရယူနိုင်ခဲ့ကြပါတယ်သိပ္ပံပညာတင်တာမကစေပညာသုတေသနနဲ့တဘာဝပဝန်းကျင်ဆိုင်ရာပညာရပ်တွေမှာပါအသုံးချနိုင်တဲ့ဒီအောင်မြင်မှုကအနာဂတ်ကမ္ဘာကြီးအတွက်အကျိုးရှိတဲ့အပြောင်းလဲတွေကိုဖော်ဆောင်ပေးနိုင်လိုက်တာလို့ဒေါက်တာစောဝေလက VOA ကိုပြောပါတယ်ဒီတွေ့ရှိမှုကိုဦးဆောင်ခဲ့တဲ့ Ohio Tech တို့ရဲ့ပါမောက်ခ Agony National Laboratory ကမြန်မာလူမျိုးသိပ္ပံပညာရှင်ဒေါက်တာစောဝေလကိုမမျှသစဉ်အောင်ဆက်သွယ်မိမြန်ထားပါတယ်ရှင်
မြန်မာလူမျိုးတို့ခေါင်းဆောင်ပါဝင်ပြီးတော့သိပ္ပံပညာအရာစမ်းသစ်ပြောင်းလဲမှုတစ်ခုမှာဒီလိုအောင်မြင်မှုရတာကိုလည်းဂုဏ်ယူပါတယ်အခုဒီဆရာတို့ဦးဆောင်ခဲ့တဲ့ဒီရှာဖွေတွေ့ရှိမှုပေါ့နော်ဒီဟာကဘလောက်ထိအရေးပါပါသလဲယူပပေတာနေပယ်မှာနေမကဘဲနဲ့တခြားဆက်ဆက်နေပယ်မှာဘလို့အကျိုးတရားမှုရှိပါလဲဆရာ
ဆိုတော့ဒီ X-ray ကိုကျွန်တော်တို့ X-ray ကကျွန်တော်တို့ဒီကမ္ဘာပေါ်မှာအရန်ကိုအရေးကြီးတဲ့သိပ္ပံပညာရှင်သိပ္ပံပညာနဲ့ပတ်သက်တဲ့ရှာဖွေတွေ့ရှိမှုပါ X-ray ကိုလွန်ခဲ့တဲ့128နှစ်ပေါ့နော်1895ခုနှစ်မှာကျွန်တော်ရိုအင်ဂျင်ဆိုတဲ့ဒီသိပ္ပံပညာရှင်ကရှာတွေ့ခဲ့တယ်ပေါ့နော် X-ray ကိုရှာတွေ့ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးကျွန်တော်တို့ကမ္ဘာလုံးပြောင်းသွားတယ်ကျွန်တော်မှာစေပညာမှာဆိုရင်တက်မှတ်ရိုက်မယ်အခုလေးလံစီးမယ်ဆိုလို့ရှိရင်လည်း X-ray က screening security ကျွန်တော်တို့ဒီ mask မှာပေါ့ကျွန်တော်တို့ဒီ face mask လွှတ်ပြီးတော့အဲ့ဒီမှာမြေကြီးတွေကိုတိုင်းတယ်ဘာတတူတွေပါတယ်ဆိုတဲ့ဟာကိုအဲ့ဒါလည်းအဲ့ဒီ rover မှာဒီ robot ပေါ့နော်အဲ့ဒီမှာ x-ray ကိုတက်ဆင်ထားပြီးတော့အဲ့ဒီ x-ray နဲ့ကျွန်တော်တို့ဓာတ်မှန်ချက်ပြီးတော့မှအဲ့ဒီ material composition ပေါ့ဘာတတူတွေပါတယ်ရှိတယ် direct ကိုပြောလို့ရတယ်ကျွန်တော်တို့ရွှေဆိုလားငွေလားကြီးလားတန်လားဘယ်လိုလို့ပြောနိုင်လဲတကယ်လို့ရွှေကကြီးတယ်ဆိုရင်ကျွန်တော်တို့မျက်စိနဲ့မြင်တယ်ပေါ့နော်ရွှေရောဒါမဲ့အစမတန်ငယ်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ပြောလို့မရတော့အဲ့ဒါကြတော့ကျွန်တော်တို့ဓာတ်မှန်ရိုက်ရတယ်ဓာတ်မှန်ရိုက်တဲ့ပုံကိုရိုက်တာမဟုတ်ဘူးကျွန်တော်တို့အဲ့ဒီရွှေရဲ့ဂုဏ်သတ္တိတွေကိုကျွန်တော်တို့ကဓာတ်မှန်ရဲ့ spectrum ထဲမှာကျွန်တော်တို့ကရိုက်ရွာတာ ไอ้ดำมันเนี่ย X-ray เนี่ย spectrum อ่ะเนาะไอ้ที่ย้ายถ่ายได้ที่เราดี spectrum ลูกขอเนาะว่าว่า signature ก็อะไรเราเรา fingerprint ลูกขอเล็บบุยอ่ะบ่ไอ้ลูกหาမျိုးตัตตุตะမျိုးချင်းစီရဲ့လက်ဘွေอ่ะအကုန်လုံးอติจောက်ကိုเราပြောလို့ရတယ်ကျန်တနာကပါလဲဆိုတော့အခုအချိန်အထိ X-ray ကိုရှာတွေ့ခဲ့တာနှစ်ပေါင်း130နီးပါးမှာကျွန်တော်တို့အငယ်ဆုံးအနည်းဆုံးတိုင်းနိုင်တဲ့ဟာကကျွန်တော်တို့အင်္ဂလိပ်လိုခေါ်ရင် autogram လို့ခေါ်တယ် autogram ဆိုတာဥပမာပြောပြမယ် microgram ဆိုရင်အပုံတသန်းပုံပုံတဘော nanogram ဆိုရင်အပုံဒဂရီပုံပုံတဘော autogram ဆိုတာအပုံဒဂရီပုံပုံနောက်ထပ်ဒဂရီထပ်ပိုင်းလိုက်အောင်အဲ့ဒါဆိုရင် autogram လို့ခေါ်ပါတယ်အခုကျွန်တော်တို့ရဲ့ X-ray ရဲ့နည်းပညာဒေါ်လာဘီလီယံနဲ့ချီအကုန်ခံပြီးတော့ synchrotron facility လို့ခေါ်တဲ့ဒီစက်ကြီးကြီးပေါ့နော်စောက်ပြီးတော့တကဘာလုံးမှနိုင် protected နိုင်ငံကြီးပါဘာလို့အဲ့လိုစောက်ကြလဲဆိုတော့ဒီဟာကိုတိုင်းနိုင်ဖို့အတွက်ကျွန်တော်တို့စောက်တာဒါပေမဲ့ atomogram ဆိုတာ atom အလုံးပေါင်း 1000 ကျော်ပါတယ်ဆိုတော့ atom တစ်လုံးစီဆိုရင် atomogram ထက်ထပ်ပြီးတော့နောက်ထပ်အပုံ 1000 ပုံတပုံထိုင်နေတဲ့ဟာဘယ်သူမှမလုံနိုင်ဘူးအဲ့ဒီဟာကိုကျွန်တော်တို့လုံးရဲ့1998ခုနှစ်ကျွန်တော်ပထမဆုံးအချိန်ပေါ့နော်ဒါ post doc အနေနဲ့အီတလီမှာလုပ်ကြတဲ့ဒီ project ကိုကျွန်တော်ကစလုပ်ခဲ့တာမအောင်မြင်ခဲ့ဘူးအဲ့တော့ကျွန်တော်ကဒီမှာဒီ American နိုင်ငံဒီစွန့်ဝင်ဒီဌာနရဲ့ Argonne National Lab ကျွန်တော်စရောက်ကလေးကဒီနည်းပညာကိုကျွန်တော်တီထွင်တာပေါ့နော်လုံးရဲ့12နှစ်မှာကျွန်တော်ရောက်လျှောက်ကိုကျွန်တော်တီထွင်ခဲ့တာပေါ့နော်အဲ့ဒါကြောင့်ကျွန်တော်ခေါင်းဆောင်တယ်လို့ပြောတာပညာရှင်တွေတိတ်မှန်ပညာရှင်တွေပေါ့မြန်မာတူလဲပါတယ်ဒေါက်တာကျော်စင်လက်တို့နဲ့ကျွန်တော်ဒီမှာကျွန်တော်ငယ်တဲ့ဆက်နှစ်တက်ကလေးကကျွန်တော်ဒီမှာစူးစမ်းပြီးတော့ဒီဟာကိုစောက်တာကျွန်တော်ကိုယ့်ဆက်ကိုစောက်ရတာပေါ့နော်တီထွင်ရတာပေါ့အဲ့ဒီဟာအခုအောင်မြင်လို့ရတာဆိုတော့ပထမဆုံးအချိန်ပေါ့နော်အက်တမ်တစ်လုံးချင်းစီပေါ့အခုကျွန်တော်တို့ပြောလို့ရပြီဘာအက်တမ်လဲဆိုတော့အရင်တော့ကပြောလို့မရအောင
်သူတေသနာနေပယ်ဒီမှာရောဘလို့အထောက်အကူဖြစ်နိုင်ပါတယ်ဘလို့အသုံးချနိုင်ပါတယ
်ဟုတ်ကဲ့ဆိုဒီဟာရဲ့အသုံးချမှုကကျွန်တော်တို့ X-ray ကိုရှာတွေ့တဲ့အခါကျတော့ X-ray ကိုဘယ်မှာသုံးမလဲဆိုတော့အဲ့ဒီအချိန်လုံးကအဲ့လောက်မတိကြဘူးပေါ့နော်။ဒါပေမဲ့ဒီဓာတ်မှန်ကိုနေရာတိုင်းမှာသုံးတယ်အခုအချိန်မှာ။အဲ့ဒီလိုပဲ atom တစ်လုံးချင်းစီကိုကျွန်တော်တို့ရိုက်နိုင်သွားပြီဆိုလို့ရှိရင်ကျွန်တော်တို့အသုံးချမယ့်နေရာအများကြီးပဲ။ဥပမာစိတ်ပညာမှာဆိုလို့ရှိရင်ကျွန်တော်တို့ Alzheimer disease ပေါ့နော်။ Alzheimer disease ဆိုတာကျွန်တော်တို့အသက်ကြီးလာတဲ့အခါကျလို့ရှိရင်တတိမေ့တယ်ခင်ဗျာ။ဘာလို့လဲဆိုတော့ဒီဥနောက်ရဲ့စိတ်ပိုင်းတချို့ကသေသွားတဲ့အတွက်ကြောင့်ဩနောက်ကကျုံသွားတယ်ပေါ့နော်ဘာလို့အဲ့လိုဖြစ်တာလဲဆိုတော့ကျွန်တော်တို့ဩနောက်ထဲမှာဟိုသွေးကြောတွေထဲမှာကျွန်တော်တို့ဒီ protein ပေါ့နော်ဒီ peptide လို့ခေါ်တဲ့ဒီ protein တစ်မျိုးကတို့ကအဲ့မှာတို့ကဒီသွေးကြောတွေကိုပိတ်ကြပါနော်အဲ့မှာအကျိတ်တွေဖြစ်ပြီးတော့အဲ့ဒီဟာကနေသွေးကြောကတည်သွားတာပေါ့အဲ့လိုပိတ်ရတဲ့ဟာဘာလို့လဲဆိုတော့ကျွန်တော်တို့ controversial ပေါ့နော် proposal ကပါလဲဆိုတော့အဲ့ဒီ protein တွေဟာကျွန်တော်တို့ကောတမျိုးကြောင့်တို့ကကတ်တယ်ပေါ့အဲ့ဒီကောကတကယ်က metal atom ပေါ့နော် so metal atom so သိတာပေါ့က atom ဆိုတာကကျွန်တော်တို့လူစัจ java လာရှိတဲ့မြတ်ဟာအားလုံးမှာရှိတဲ့ရာဝတ္ထုတွေအားလုံးက atom နဲ့ဖွဲ့ထားတာဆိုတော့အဲ့ဒီမှာရှိတဲ့ metal atom တလုံးတမျိုးကကောအနေနဲ့သူကစွဲတဲ့အတွက်ကြောင့်ဒီ protein တွေက clock ဖြစ်တယ်ဆိုလို့ယူဆတယ်ဒါပေမဲ့အဲ့ဒါကိုကျွန်တော်တို့ဘာ atom လဲဆိုတော့မပြောနိုင်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့မှာတိုင်းနိုင်တဲ့နည်းပညာမရှိဘူးအက်တမ်တစ်လုံးချင်းစီအခုကျွန်တော်တို့တိုင်းနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ဒါရှာတွေ့ပြီဘာအက်တမ်လဲဆိုတော့တွေ့ပြီဆိုလို့ရှိရင်ဒါကျွန်တော်တို့ဒါကုဖို့အတွက်နည်းပညာတွေကျွန်တော်တို့ပေါ်လာတော့မယ်ကင်ဆာလည်းအဲ့လိုပဲဖြစ်နိုင်ကြတယ်အများကြီးရှိတယ်ပေါ့နော်ကုနိုင်ဖို့အတွက်လမ်းတွေပေါ်လာနိုင်တယ် Now ကျွန်တော်တို့ quantum technology ကျွန်တော်က quantum ကို research လုပ်တာ quantum technology ကို quantum computer တွေစပေါ်လာပြီဒါပေမဲ့ဒီ quantum computer တွေကအရင်တော့ computer ပေါ့နော်1950 60မှာပေါ်ကြလို့ပေါ့အကြီးကြီးကျွန်တော်တို့အခု cell phone ကလည်း computer ပဲငငယ်လေးအဲ့လို cell phone ကဒီ quantum computer တစ်ချိန်မှာရောက်လာမှာအဲ့လိုရောက်ဖို့အတွက်ကိုဘာလို့လဲဆိုတော့ကျွန်တော်တို့ qubit လို့ခေါ်တဲ့ quantum bit တွေကိုကျွန်တော်တို့ငယ်တမငယ်အောင်လုပ်ဖို့လုပ်တယ်ဆိုတော့ atom တစ်လုံးချင်းစီကိုကျွန်တော်တို့က qubit အနေနဲ့သုံးမယ် data storage အနေနဲ့သုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့မှာစัจ java လားအခုလုံးမှာရှိတဲ့ data အားလုံးကိုစုစည်းထားနိုင်တယ်ဆိုတော့ဒီဟာကစီလာမဲ့နည်းပညာတွေအရန်ကိုအကျိုးရှိတယ်။အဲ့ဒီလိုပဲ environmental science ပေါ့နော်တဘာဝပတ်ဝန်းကျင်မှာရာသီဥတုတွေအခုဆိုးလာတယ်။ရေတွေထဲမှာဒီအစိတ်တွေပါလာတယ်။အဲ့ဒီ atom တွေကိုကျွန်တော်တို့ပြောနိုင်မယ်ဆိုလို့ရှိရင်အတိအကျပေါ့နော်။ကြိုးပြောနိုင်မယ်။အခုကကျွန်တော်တို့တွေ့တယ်ဆိုတဲ့အချိန်မှာများနေပြီ။ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းနိုင်တဲ့ဟာက atom တစ်လုံးချင်းစီကိုမတိုင်းနိုင်တဲ့အခါကျတော့ကျွန်တော်တို့တိုင်းနိုင်တဲ့အခါမှာတွေ့တဲ့အခါမှာပြောလို့ရှိရင်ဒီဟာနောက်ကျနေပြီပေါ့။ဟိုကကြိုးပြောနိုင်တယ်အဲ့တော့ကြိုးပြီးတော့ကာကွယ်နိုင်မယ်အဲ့တော့စေပညာ environmental ကျွန်တော်တို့ဒီပတ်ဝန်းကျင်နောက်ပြီး quantum technology ဒါနည်းနည်းလေးပဲရှိသေးတယ်ကျွန်တော်ပြောလို့ရှိရင်ကိုယ်မှမဟုတ်ဘူးဖြစ်နိုင်တဲ့ဟာတွေဘာနဲ့တူလဲဆိုတော့ computer လို့ပေါ့ computer ကိုတီထွင်လိုက်တဲ့အချိန်မှာ cell phone တွေပေါ်လာမယ် Twitter တွေ Facebook တွေပေါ်လာမယ်ဆိုတော့ဘယ်သူမှမပြောနိုင်ခဲ့ဘူးအခုကြည့်လို့ကျွန်တော်တို့အခုဒါ Zoom နဲ့ပြောနေတယ် computer ကြောင့်အခုကျွန်တော်တို့ဒီလို interview လို့ရတယ်လူတိုင်းကသုံးနေတယ်ဆိုတော့အဲ့ဒါမျိုးက revolution ကိုဖြစ်မှာဒီဟာကဒါပေမဲ့မနေ့ပြန်မှာတော့ချက်ချင်းမှသုံးနိုင်ပေဘူးပေါ့နော်ဒီဟာကနောက်ထပ်ဘယ်နှစ်နှစ်ကြာမှတော့ကျွန်တော်မပြောရဘူးပေါ့10နှစ်ဖြစ်မယ်နှစ်20 30အဲ့လောက်မှဆိုရင်အများကြီးကိုကျွန်တော်တို့အပြောင်းလဲတွေဖြစ်လာမယ
်ဟုတ်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ video ကိုဖြည့်ကြားပေးတဲ့အတွက်
ဒါတော့သိပ္ပံပညာရှင်ဒေါက်တာစောဝေလာကိုမမျှသစင်အောင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ဇူလိုင်လ23ရက်တုန်းကကျင်းပခဲ့တဲ့ကမ္ဘောဒီးယားရွေးကောက်ပွဲဟာလွတ်လပ်တရားမျှတမှုမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမေလာရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကမ္ဘောဒီးယားမှာတပ်တန်းရှေအာဏာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ပါတီကပါလီမန်ရွေးကောက်ပွဲတွေမှာအပြတ်အသတ်နိုင်ရကြောင်းကြေညာခဲ့ပါတယ်ရွေးကောက်ပွဲမတိုင်ခင်အများယုံကြည်လေးစားမှုရထားတဲ့အတိုက်ခံပါတီတစ်ခုဖြစ်တဲ့ Candlelight ပါတီကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်လိုက်ပြီးနောက်အာဏာရကမ္ဘောဒီးယားပြည်သူပါတီဟာရွေးကောက်ပွဲမှာအလားအလာရှိတဲ့ပြိုင်ဘက်တွေနဲ့မရင်ဆိုင်ခဲ့ရပါဘူးအကျိုးဆက်အနေနဲ့ကမ္ဘောဒီးယားပြည်သူပါတီဟာ2018ခုနှစ်ရွေးကောက်ပွဲတုန်းကအမတ်နေရာတနေရာမှအနိုင်မရခဲ့တဲ့မထင်မရှားပါတီ18ပါတီနဲ့သာရှင်ပြိုင်ခဲ့ရပါတယ်။အသက်80အရွယ်ရှိပြီဖြစ်တဲ့ဝင်းနီချုပ်ဟွန်ဆန်ဟာတားအကြီးဆုံးဖြစ်သူဗိုလ်ချုပ်ကြီးဟွန်မာနက်ကိုယာရုလွှဲပြောင်းပေးမဲ့အစီအစဉ်ရှိကြောင်းလဲကြေညာခဲ့ပါတယ်။ဒါပေမဲ့ဝင်းနီချုပ်ဟွန်ဆန်ဟာသူ့လက်ဝဲမှာအာနာချင်းခွင်ရှာကိုဆက်လက်ချုပ်ကန်ထားမှာဖြစ်ကြောင်းရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။ကျွန်တော်ကဝင်းနီချုပ်မဟုတ်တော့ဘူးဆိုရင်တော့အနာယပါတီရဲ့ခေါင်းဆောင်အနေနဲ့နိုင်ငံရေးကိုဆက်ထိန်းချုပ်ထားမှာပါလို့ဇွန်လအစောပိုင်းတုန်းကဟွန်ဆန်ကပြောခဲ့ပါတယ်ရွေးကောက်ပွဲမတိုင်ခင်မှာကမ္ဘောဒီးယားအနာပိုင်တွေဟာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့နိုင်ငံတကာမှာတာဝန်ခံထားတဲ့အလုပ်ဝတ္တရားတွေကိုထိခိုက်စေတဲ့နိုင်ငံရေးအတိုက်ခံတွေမီဒီယာနဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုထိန်းချုပ်နှောက်ယှက်တာတွေလုပ်ခဲ့ပါတယ်လို့အမေရိကန်နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူမင်လာကပြောပါတယ်ဒီလုပ်ရက်တွေကကမ္ဘောဒီးယားပြည်သူတွေရဲ့အတန်နဲ့သူတို့နိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်ရမှာရွေးချယ်ခွင့်ကိုညှင်းပယ်ခဲ့ပါတယ်တကယ်တမ်းမှာလည်းအတိုက်ခံနိုင်ငံရေးသမား39ဦးထက်မနည်းကိုကမ္ဘောဒီးယားအကျဉ်းတောင်တွေမှာထိမ့်သိမ်းထားတယ်လို့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ Amnesty International ကဆိုပါတယ်ဒီလိုလှုပ်ဆောင်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကကမ္ဘောဒီးယားမှာရှိတဲ့နိုင်ငံခြားအကူအညီပေးရေးအစီအစဉ်တချို့ကိုယာယီရဆိုင်မှုနဲ့ဒီမိုကရေစီကိုထိပါနှောက်ယှက်သူတွေကိုတဦးချင်းလိုက်အမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေချမှတ်တဲ့အရေးယူမှုခြေလှမ်းတွေလှုပ်ဆောင်ခဲ့ပါတယ်။လက်ရှိအာဏာရကမ္ဘောဒီးယားပြည်သူ့ပါတီဟာသူ့အသက်ဖွဲ့စည်းချိန်မှာစစ်မှန်တဲ့ပါတီစုံဒီမိုကရေစီစနစ်ကိုပြန်လည်တည်ဆောက်ပြီးနိုင်ငံရေးရွေချက်နဲ့အမှုတွေစင်တရားရုံးတင်တာတွေကိုရပ်တန့်ဖို့လိုသလိုအစိုးရပေါ်ဝေဖန်သူတွေကိုပြစ်ဒဏ်ချထားတာတွေကိုပယ်ဖျက်ပေးပြီးလွတ်လပ်တဲ့မီဒီယာတွေကိုအနောက်ရှက်ကင်းကင်းနဲ့ပြန်လည်ရပ်တည်ခွင့်ပေးခြင်းဖြင့်အာဏာပိုင်တွေအနေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံတကာမှာဝန်ဆန့်ရပ်တည်မှုအနေအထားကိုမြင့်တင်နိုင်ဖို့အခွင့်အလမ်းရှိနေပါသေးတယ်။ကမ္ဘောဒီးယားပြည်သူတွေနဲ့ဆက်လက်လက်တွဲပူးပေါင်းဆောင်ရွက်သွားပြီးပုံမှန်တရားဝါပြောကဒီမိုကရေစီနီးလန်းကျကျအားလုံးရဲ့အသံတွေကိုထုတ်ဖော်ကြားသိနိုင်တဲ့လွတ်လပ်အမိခိုကင်းတဲ့နိုင်ငံဖြစ်ရပ်တည်နိုင်ရေးသူတို့ရဲ့ဆန္ဒတွေကိုပံ့ပိုးဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။သောတာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဇူလိုင်လ28ရက်တောက်ချန်ဒီမနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50တိကျနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ဦးအောင်ခင်းရဲ့မြမရေးသုံးသက်ချက်ကျမ်းပါရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ဦးအောင်ခင်းရဲ့မြမရေးသုံးသက်ချက်ကိုတင်ပြပါမယ်ရှင်။ရွာတွေကိုမိရှုပ်ပြီးလူရဲ့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဟာငယ်ရွယ်နုပြပြီးနိုင်ငံရေးယုံကြည်ချက်ရှိတဲ့ပြည်သူကာကွယ်ရေးတပ် PDF ကိုမရှင်းနိုင်ကြောင်းမန္တလေး PDF ကိုဥပမာပေးပြီးဦးအောင်ခင်ကရေးသားကကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မဟာမိတ်တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေချမ်းမတားတဲ့မဟာဗျူဟာတနစ်စီမံချက်အကောင့်ထဲပေါ်လာတာ6လကျော်သွားပါပြီ။ရန်ပုံတွင်ရရှိမှုနဲ့လက်နဲ့တက်ဆက်နိုင်မှုမှာမျော်မှန်းချက်ရဲ့80ရာခိုင်နှုန်းလောက်ဖြည့်ဆည်းနိုင်တယ်လို့ကာကွယ်ရေးဝန်ကြီးဦးရင်မွန်ကဇွန်လ25ရက်နေ့ကမြန်မာနောင်သတင်းဌာနကိုပြောသွားပါလေ။စစ်ကောင်စီတပ်တွေကိုနေရာတိုင်းမှာတိုက်ခိုက်နိုင်တဲ့အခြေအနေရောက်နေပြီလို့ဆိုပါတယ်။ဇန်နဝါရီလကအေပီလအထိပထမ၄လပိုင်းစစ်စင်ပုံကိုမေလ၅ရက်နေ့က NUG ကထုတ်ပြန်ပါတယ်။ပြောင်းချစစ်ဟာခုခံစစ်တင်မကတော့ပဲတံပြန်ထိုးစစ်ဆင်တွဲနိုင်ပုံရပါတယ်။စစ်ကောင်စီတိုင်းစစ်ဌာနချုပ်ချင်းမြန်တပ်ဌာနချုပ်စစ်စင်ရေးကုကဲမှုဌာနချုပ်ဒေသကုကဲရေးစစ်ဌာနချုပ်ကာကွယ်ရေးပစ္စည်းစက်ရုံလေဒါစခန်းနဲ့ထောက်ပို့စခန်းတွေကိုတိုက်ခိုက်နိုင်တယ်လို့ဆိုပါတယ်ပထမ၄လပိုင်းမှာ drone တိုက်ပွဲ193ချိန်အရေးကြီးတဲ့စစ်ရေးပြင်မှ26ချိန်တိုက်ခိုက်ပြီးစစ်စခန်း44ခုကိုသိမ်းပိုင်နိုင်ပါတယ်ထိတွေ့တိုက်ပွဲအများအပြားဖြစ်ပွားလို့စစ်ကောင်စီဘက်က3900ကျော်သေဆုံးပြီး1800ကျော်ဒဏ်ရာရတယ်လို့ဆိုပါတယ်
NUG နဲ့မဟာမိတ်တွေအကောင့်တွေဖော်နေတဲ့မဟာဗျူဟာတစ်နှစ်စီမံချက်မှာမန္တလေး PDF ရဲ့တပြင်းညိုစစ်စင်ရေးဟာထင်ရှားတယ်လို့ပြောနိုင်ပါတယ်။စီဦးစီးအဖွဲ့ဝင်ကိုမုံနိုင်နဲ့လူမှုနယ်ဦးမေလာရဲမှာအင်တာဗျူးလုပ်ခဲ့တာပါ။တပြင်းညိုတိုက်ပွဲမှာစစ်ကောင်စီဘက်ကဒုဗိုလ်မှူးကြီးတွေဗိုလ်မှူးတွေအပါအဝင်ယာနစ်ချီပြီးတည်ဆုံချောင်းသိရပါတယ်။စစ်ကောင်စီအာဏာသိမ်းတာကိုတပိတ်မှောက်တဲ့လူငယ်တွေလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်လိုက်လို့မန္တလေး PDF ပေါ်ထွက်လာတာပါ။2021 February လကုန်မန္တလေးမှာငင်းညမ်းစွာဆန္ဒပြတဲ့လူငယ်တွေဟာနှစ်နှစ်အတွင်းစစ်ကောင်စီအကြမ်းဆုံးများစီတဲ့တပင်းညိုစစ်စင်ရေးကိုဆင်နွှဲနိုင်တာတွေ့ရပါတယ်။တိုင်းရင်းသားမဟာမိတ်တွေကိုအကူအညီတောင်းတော့ TNLA တောင်းအမျိုးသားလွတ်မြောက်ရေးတပ်ကပေးတဲ့သုံးလစစ်တင်နှန်းတက်ရပါတယ်။နောက်တော့ NUG အစိုးရရဲ့ညွှန်ကြားမှုနဲ့ကိုကဲမှုအောက်မှာလှုပ်ရှားတယ်လို့ဆိုပါတယ
်။2021ခုနှစ် February လမှာဆန္ဒပြတဲ့လူငယ်တွေဟာတနေ့အတွင်းမန္တလေး PDF ပျောက်ကြားဖွဲ့ပြီးတော့စစ်စင်ရေးကိုစတင်ပါတယ်။လွန်ခဲ့တဲ့ AP လက်မှာလုပ်တဲ့တပြင်းညိုစစ်စင်ရေးကတော့အထူးခြားဆုံးလို့ဆိုနိုင်ပါတယ်။တပြင်းညိုဟာတံပြန်စစ်စင်ရေးဖြစ်ပြီးတိုက်ပွဲပေါင်း30ကျော်ပါဝင်တဲ့စစ်စင်ရေးဖြစ်ပါတယ်။နောင်ချုံနဲ့ပြင်ဦးလူရင်ကြားရပောင်း20ကျော်တိုက်ပွဲဖြစ်ပွားပါတယ်။တအားတက်ကလက်ကျင်ပေးုံတင်မကပဲလက်နဲ့ခဲရမ်းပါကူညီပံ့ပိုးတဲ့အတွက်တပြင်းညုံစစ်စင်ရေးအောင်မြင်တာဖြစ်ပါတယ်စစ်ကောင်စီဘက်က200ကျော်သေဆုံးပြီးမန္တလေး PDF ဘက်က15ယောက်ကြာဆုံးပါတယ်အမိတ်နာဂမှုနဲ့စီကံကျင့်ဝတ်နာဂမှုအားကောင်းတဲ့ပြည်သူကာကွယ်ရေးတပ်ကြီးဖြစ်နေပါပြီပါဝင်တဲ့လူငယ်တွေမှာနိုင်ငံရေးအသိပညာရှိနေတာဟာတော်လှန်ရေးတပ်ရဲ့ထူးခြားချက်ဖြစ်ပါတယ
်ຫນွေဦးတော်လှန်ရေးသက်တမ်းနှစ်နှစ်ကျော်ကာလမှာပြည်သူ့ကာကွယ်ရေးတပ်တွေအရှိန်အဟုန်နဲ့ကြီးထွားလာနေတာတွေ့ရပါတယ်။လမ်းအလုံးနေပြည်တော်သို့ဆိုတဲ့စစ်စင်ရေးစီမံချက်ကိုအကောင့်ထဲဖော်နေပြီလို့ကာကွယ်ရေးဝန်ကြီးဦးရီမွန်ကဆိုပါတယ်။အထူးအရေးကြီးတဲ့ကိုကဲမှုဂွင်းဆက်ကိုကဲမှုထိန်းချုပ်မှုဆက်သွယ်မှုထောင်လန်းမှုစတာဒီမှာထိရောက်ကောင်းမွန်ဖို့ကြိုးပမ်းတာလဲအတော်ခီးရောက်နေပြီဖြစ်ပါတယ်။ တိုင်းသားမဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်နိုင်တာဟာလေຫນွေဥဒေါ်လာရေးရဲ့အားသာချက်ဖြစ်ပါတယ်ပြည်သူတန်ရင်300ကျော်ဖွဲ့စည်းထားပြီးမြို့နယ်330ရှိတဲ့အနေနဲ့250ကျော်မှာမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ပကဖတွေကိုဖွဲ့စည်းထားနိုင်ပြီလို့ဆိုပါတယ် PDF စစ်ရုံးချုပ်ဟာမြောက်ပိုင်းအလယ်ပိုင်းတောင်ပိုင်းစတဲ့စစ်တိုင်းကြီး၃ခုကိုမဟာမိတ်တိုင်းသား၄ဘွဲ့နဲ့အတူကုတ်ကဲနေကြောင်းသိရပါတယ
်စစ်ကောင်စီတပ်ဟာလေကြောင်းအင်အားရောမူရေးဆေးဝါးရောအသုံးပြုပြီးတိုက်ပွဲဝင်နေတာကိုတပင်းညုံစစ်စင်ရေးမှတွေ့နိုင်ပါတယ်လေတပ်ကအကြိမ်40လောက်လာရောက်ပစ်ခတ်ပြီးမြေပြင်မှာတော့စိတ်ကြွေးတုံးတဲ့စစ်သားတွေကလူလိုင်းစစ်စင်ရေးလုပ်ပြီးယာနဲ့ချီတည်ဆုံးကြကြောင်းသိရပါတယ်စစ်ကောင်စီဘက်ကစစ်ကြောင်းမှုနဲ့တိုင်ရင်မှုပါကြာဆုံးတဲ့အတွက်အတော့ကိုအထိတ်တလန့်ဖြစ်သွားတယ်လို့ဆိုပါတယ်။ရွာတွေကိုမီးရှို့ပြီးလူရဲဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဟာစစ်တီတော်ကျင့်ဝင်ရှိတဲ့ PDF ကိုမရှင်းနိုင်တာထင်ရှားပါတယ်။မန္တလေးနဲ့အခြား PDF တွေဟာငယ်ရွယ်နှုတ်ပြို့ပြီးနိုင်ငံရေးရွယ်ချက်ရှိကြသူတွေဖြစ်ပါတယ်။စစ်အာဏာရှင်စနစ်ကိုဖျက်သိမ်းလိုတဲ့ဆန္ဒပြင်းပြတဲ့လူငယ်တွေဟာတိုက်ပွဲမှာလင်းမြန်ပြက်လက်ပြီးတွက်လက်တာကြောင့်ရွယ်ချက်အကောင့်တွေပေါ်နိုင်ကြတာများပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေတပ်အင်အားမှတာနိုင်ပေမဲ့ PDF တွေဘက်ကတော့နှုတ်ပြုံမှုလင်းမြန်ပြက်လက်မှုဖြတ်ထွန်းညံကောင်းမှုနိုင်ငံရေးယုံကြည်ချက်ရှိမှုစတာတွေကြောင့်စစ်အောင်နိုင်မှုအလားအလာများကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ကျမ်းမာရေးသတင်းဖတ်ဆင်ခန္ဓာကိုတင်ပြပါမယ်ဒီသတင်းပတ်မှာတော့တုတ်ကွေးအန်ဒီကြီးသူတွေအတွက်ကာကွယ်ရေးကိုပြောပြထားပါတယ်အခုမိုးရင်းကာလမြန်မာနိုင်ငံမှာရာသီတုတ်ကွေးအဖြစ်များလာနေတာကြောင့်အသက်အန္တရာယ်ရှိနိုင်သူလည်းပိုပြီးတော့များလာနိုင်တာအတွက်ကျူတင်ကာကွယ်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်အခုတလောပေါ့နော်ဖြစ်နေတဲ့တုတ်ကွေးကအရင်နှစ်တွေထက်အဖြစ်များလာတာတွေ့ထားပြီးမဲ့ထူးထူးခြားခြားပြင်းထန်မှုကတော့မတွေ့ရသေးတာဒါပေမဲ့ပြင်းထန်နိုင်သူတွေကတော့အရင်နှစ်တိုင်းလိုပဲဘလို့လူတွေအဓိကဖြစ်နိုင်တာအထူးသဖြင့်တော့ဒီရင်ကျက်အခန့်ရှိထားတာနဲ့ငယ်ရွယ်လွတ်လပ်ကလေးတွေနောက်အဖျား3ရက်ကနေ5ရက်အထိဆက်ရှိလာသူတွေနဲ့သက်ကြီးတွေနောက်စီးကျိုသွေးတို့လိုယောဂအခန့်ရှိသူတွေမှာပိုဆုံးရတာနဲ့ဒီလူတွေစောစောဆေးရုံဆေးခန်းပြတင်တာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးသက်ကြီးတွေမှာဘားရှောင်းအန်ဒီရဲ့ပိုကြီးနိုင်တာနဲ့နောက်ထပ်ပိုသတိထားတဲ့သူတွေပြီးတော့ဘလူးချိုတင်ကာကွယ်တာနဲ့ဖြစ်လာရင်အစာပိုင်းမှာပြည့်စုံကုသပေးတင်တာတွေကိုပြောမှမို့သက်ကြီးတွေအတွက်ကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်အသက်ကြီးတဲ့လူတွေတော့ဒီလိုပဲရေရေတုပ်ပဲဖြစ်ပြီးဒါရေသူကနမူနီယာဖြစ်တော့ပါနော်အဲ့လေသူတို့ကတော့ဟိုတကြီးရေဟိုကြတော့တဲ့အနေရှိပါအဲ့လေသူရေဟိုဒါမီနေအဗန်ဆိုဖြစ်သွားတော့နော်ဟု
တ်ကဲ့နောက်ဆုံးသေဆုံးစီတဲ့ယောဂါလို့ဖြစ်သွားတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ sit down down to a coffee chamber and then ဟို boy fire အမခံနိုင်ပေါ့နော်ဒေါက်ဆာတဲ့ယောဂါလည်းပြတဲ့ကိုဝင်နေတယ်လူရလည်းကိုရအားနေနေတဲ့ကောင်အဲ့လေသူတဲ့ဆုံးဆုံး
ဟုတ်ကဲ့ဆရာကိုဝေဆောင်မိခင်တွေအတွက်ကဆရာကြီ
းကိုဝေဆောင်မိခင်တွေလည်းတုတ်ခွေးရှင်တော်သူတို့အတတ်အမြင်ရှိကြပါကိုလည်းပြန်ထားရာသီတုတ်ခွေးကြည့်ရင်နော်အဲ့တော့ဒီဘက်ရာသီတုတ်ခွေးကာကွယ်ဆေးထိုးထားတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့ရာသီတုတ်ခွေးကာကွယ်ဆေးထိုးထားရင်ဒီပုံမှန်တုတ်ခွေးမျိုးစား A အတွက်ပေါ့နော်ကာကွယ်နိုင်တော့လည်းပဲအခုဒီ RSV လို့ခေါ်တဲ့ဒီအသက်ရှင်လန်ကြောင်း virus ပိုးအတွက်တော့ကာကွယ်နည်းနည်းနေထားမရှိတာမျိုးဘလို့ထပ်ပြီးတော့အကြံပြုချင်လဲဆရာကြီ
းဟုတ်ကဲ့ဒီလိုတော့ဒီတုတ်ကွေးရောတာရောတုတ်ကွေးကောင်ဒီမှာဇာတိတုတ်ကွေးကောင်ဒီမှာတော့ဇာတိတုတ်ကွေး virus ဆိုရအင်ဖလူအင်ဇာအေရောဘီရောပါလာမှာအဲ့ဒီကိုလောက်ထားရပြန်တော့သူကအဲ့ဒီအဲ့ဒါမျိုးဒီစေပေါ်လာကြတဲ့ဇာတိတုတ်ကွေး ဖြစ်ပွားရင်ဖြစ်ပွားရနေသေးတယ်။ရင်းနာမှုရနေသေးတယ်ပေါ့နော်။အဲတော့ဒေါတာတက်တယ်ပေါ့နော်။အဲဒါမဲ့ဒီသက်ရှူတာနဲ့ယောဂပေါ့။ဒါစီချောင်းစုအင်းဒီဗိုင်းရပ်စ်ရာယာပြီးတော့ပြန်ပါတယ်ကျေပေါ့ဘူး။အင်းဒီဗိုင်းရပ်စ်ရာဖြစ်နေတယ်ဗိုင်းရပ်စ်ကစားအဒီနိုလိုနော်ဒီ RSV လိုအဲဒီဖြစ်နေအဲ့ဒါရလည်းဒီယာလေးဝင်ပေါ့။ဒါစီချောင်းစုစားတာလည်းဖြစ်စီနေတယ်အဲ့တော့ရာဇီတူကိတော့လည်းအကုန်လု
ံးတော့မကောက်ပဲဟုတ်ကဲ့ဆရာကြီးနောက်ရောဒီကာကွယ်နိုင်တဲ့အနေအထားအတွက်ဆရာဘယ်လိုထပ်အကြံပြုချင်သေးလဲအသက်ရှူလမ်းကြောင်းကနေတစ်ဆင့်ဝင်တာဆိုတော့လေ
ကျွန်တော်အသက်ရှူလမ်းကြောင်းကြောက်တာတော့သုံးတာဘာလို့ ਆ လဲဆိုလို့ရှိရင်တော့ဒီကာကွယ်လေးပုံမှန်ထိုးပေါ့နော်ဆိုရပြအဲဒါကကာကွယ်လေးထိုးစီမံတကကာကွယ်လေးတို့အဲ့လိုပြန်မမဝယ်လို့ရတယ်အပေါ်ထိုးရတဲ့စီစီလည်းလိုက်လေခူးလို့ရထိုးပေါ်ထိုးပြီးရတဲ့တုတ်ခွေးတော်ဝေးပါတော့။ဒါနဲ့ဒီရေသားတို့တိုက်ဖက်တူပါပါလေ။ဒီသက်စုအကြောင်းပြောတာဒီစိတ်ကပဲကြောက်ရတာပေါ့နော်။အဲတော့အဲ့လိုကဝေးတွေထိုးရတာထိုးတာပြင်းနေဝင်းဝင်းတွေနေနေတဲ့အလူသူစုစုရဲ့နေရာတို့တန်းနေတော့ရှောင်းမလို့ဆိုတော့မကျင်းနေတော့မှလည်းရှောင်းဘူး။ကောင်းတယ်နောက်လည်းကြတော့ဒီအိမ်ထဲမှာဆက်လေးတောက်တဲ့သူရှိတယ်မတော်ဘူးအဲဒါလေယောဂပုံဖြစ်စီနောက်ဆက်ပါလဲဆိုလို့ရှိရင်ဒီခင်းတော့မိသေးတို့နဲ့ဆက်တာတဲ့ဘာလို့ဖုံးတွေရလဲဆိုတော့သက်စုတော့ယောဂရီကပုံသက်ပါ
ဟုတ်ကဲ့လက်ဆေးဖို့မတ်စတာဖို့အနေထားကောဆရာဘလို့အကြံပြုချင်လဲကိုဗစ်တုန်းကအဲကျင့်သုံးရတယ်လို့
ဟုတ်ကဲ့ကျွန်တော်လောကမလုပ်သင့်ပါလားဆိုတော့အမေကဘုရားကိုပြကူတာဒီသက်ရှိလာတော့ပဲကူဆက်တာအဲရနီကလေးတယောက်ပြနေတယ်ကူတာအဲတော့ဒီခလာကိုပြကကဝဲလို့နီးစနေပြီလို့လောက်ထားကြခဲ့ဒီယောဂတွေလည်းကောက်လို့ကဝဲနေပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီကာကွယ်တဲ့ကြားကဖြစ်လာခဲ့ပြီဆိုတော့ဆရာအရင်တစ်ခေါက်ပြောခဲ့တယ်ဒီပြင်းထန်နိုင်တဲ့ပန်းနိုင်ချက်အခန့်ရှိသူနောက်ငယ်ရွယ်သူနောက်အဖျား၃ရက်ကနေ၅ရက်ထိကြာလာသူနဲ့တက်ကြီးတွေနောက်စီကျိုသွေးတွေလိုယောဂအခန်းရှိသူတွေမှာစောစောစီစီဆေးရုံပြသင့်တယ်လို့အထူးသဖြင့်ဒီအဖျားကြာလာတဲ့အဆင့်မရှိသေးတဲ့သူတွေမှာရောအစာပိုင်းတွေဆရာကြီးအဓိကမိဘတွေအနေနဲ့ပေါ့နော်ဘလို့ပြည့်စုပေးပြီးတော့ဘလို့ပြင်းထန်တဲ့လက္ခဏာတွေကိုတစ်ချိန်တည်းစောင့်ကြည့်ပေးတယ်လေဆရာကြီး
၃ရက်ဆိုဘက်တီးရီးယားမူနီယောပြောတာလေဟိုပန်းနိုင်ကြအခန်းရှိလို့ရင်ကြတာတော့နိုင်မယ်လည်းပြင်ဖြစ်နိုင်တော့နော်လာနာစီဆောင်တို့ဖြစ်ပြီးခဏနဲ့ဖြစ်နိုင်မှာအဲတော့ဒါနဲ့တက်ရှိလမ်းကြောင်းယောဂရီမှာမပြင်းတာလို့ဆိုတော့တက်ရှိငယ်လာတော့အဲတော့တန်းကြီးလို့ရတယ်နောက်တော့တက်ရှိတဲ့ခါကျရင်တော့ဒီအောက်ပိုင်းရင်ပတ်ဆိုင်ဝင်တာတွေ့တိုင်းနေနောက်ပြီးတော့လို့ဆိုရင်ခလေးကမင်းနုနာပေါ့နော်စားတော့ရေငုံဆုံးနေတာနောက်ပြီးတော့လို့ဆိုရင်နှိုးရက်တာမင်းတို့ရှင်တို့နှုတ်ခတ်တော့နော်။နောက်ပိုင်းကျတော့တက်ရှိအောက်ဆီဂျင်ကြပေါ့နော်။ PCO2 ရာလေး94အောက်ရောက်တာနော်။ဒီအစားပေါ့။အဲတတိယတောင်ကတောင်ပြာတော့နောက်တဲ့ချိန်မှာဖြစ်တော့။တက်ရှိဉာဏ်နဲ့ဆိုလို့ရှိရင်ဒီကကျောင်းဝင်တော့ပြတ်တယ်နော်
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အစာပိုင်းမှာဆရာကြီးမပြင်းထန်သေးတဲ့အဆင့်ပေါ့နော်။ပထမအစာဖြစ်တဲ့တရက်နှစ်ရက်မှာရောဘလို့တည်စုပေးတယ်လားဆရာ
ဟုတ်ကဲ့တော့အမေတို့ကပါဆိုင်ပါဆိုင်မတိုက်ပါကနင်းရထရင်းသာအရင်ရင်းတော့တော့ပေါ့ဒါလည်းပဲလောက်ပါနော်ဒါလည်းလေတော့တောင်းတောင်းစုခွေးလင်းမျိုးဆိုတာသွားတော့
ပါဟုတ်ကဲ့ဆရာကြီးနောက်ရောဆရာဖြည့်ဆက်ပြောချင်တာရှိသေးလားဆရာ
အဲဘမလို့တည်နေရှိတော့
ပါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရဲ့အစီအစဉ်မှာရှင်အခုတော့နေဆက်ဒေတာသတင်းထောက်တွေအပတ်စဉ်စုစည်းတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုနားဆင်ပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မ
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာအတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့ရိုက်ကော်မျိုးကရွာတရွာမှာစစ်တပ်ကအင်အားအလုံးကြီးနဲ့စက်တိုက်စစ်တောင်းထိုးလာလို့ရွာလုံးကျွတ်ထွက်ပြေးတင်းရှောင်နေရပါတယ်။တံပြူဆဲမြို့နယ်မှာတော့ KNL နဲ့ဝဲကလေးစစ်လေးကြီးအကြောင်းကတပ်ဖွဲ့တို့အကြာပစ်ခတ်မှုထဲစစ်တပ်ဘက်ကတပ်ခွဲမှုအပါအဝင်၄ရောက်သေဆုံးခဲ့ပါတယ်။သတင်းလွှာရီထဲမှာတော့ရှမ်းမြောက်မူဆယ်မြို့နယ်တဲကစစ်တပ်နဲ့တအန်းTNL တပ်တို့အကြာကတိုက်ပွဲနဲ့စစ်ရေးတင်းမာမှုအခြေအနေတွေအကြောင်းကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်လွယ်ကော်မြို့ရှိနွားလဝိုးရွာမှာဇွန်လ23ရက်နေ့တနင်္ဂနွေနေ့ကစာပြီးဗုဒ္ဓဟူးနေ့အထိစစ်ကောင်စီကအင်အားအလုံးရင်းနဲ့ဆက်တိုက်စစ်ကြောင်းထိုးလာတာကြောင့်နွားလဝိုးရွာနဲ့အနီးနားရွာကဒေသခံတွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။စစ်ကောင်စီကရွာသားတွေကိုရွာအပြင်ထွက်ခိုင်းတာကြောင့်ဗုဒ္ဓဟူးနေ့မနက်ပိုင်းပစ္စည်းတွေယူပြီးအကုန်ထွက်လာကြပြီလို့ဒေသခံတယောက်ကပြောပါတယ်။စစ်ပေးဆောင်တွေဟာနေဆိုင်ရဖြစ်တဲ့ဆက်မှုစုံရွှေချောင်းနောင်ရနာနတ်တော်ရက်ွက်တွေမှာတိမ်းရှောင်နေကြရပါတယ်လက်ရှိလွယ်ကော်မြို့အတွင်းစစ်တပ်ကအင်အားဖြည့်တင်းနေတာကြောင့်ဇူလိုင်လ21ရက်နေ့ကစပြီးမိုးပြဲလွယ်ကော်လမ်းမကြီးတစ်လျှောက်နဲ့နွားလဝူးကျေးရွာအုပ်စုဖက်မှာတိုက်ပွဲတွေဖြစ်ပွားနေပါတယ
်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့ပအုံးမြို့တာလူမြောက်ရေးအဖွဲ့ချုပ် PNL တို့တို့အကြားစီရေးပဋိပက္ခဖြစ်ပွားနေတဲ့ရှမ်းပြည်တောင်ပိုင်းမောင်မယ်မြို့နယ်အတွင်းမှာဒေသခံလူထုမိုင်းနှင်းမှုကြောင့်တေဆုံသွားခဲ့ရပါတယ်။မောင်မယ်မြို့နယ်ကဒူးကြီးဒေသနံပါတ်7ကျေးရွာမှာဒေသခံခုမောင်တန်းစုတို့ကတောင်းရသွားချိန်မိုင်းနှင်းမိတေဆုံသွားခဲ့တာပါ။ဇူလိုင်လ23ရက်နေ့ကမွန်းတဲ့ချိန်မှာနံပါတ်7ရွာသားတွေကပေါက်ကွဲတံကြားရတာဖြစ်ပြီးနောက်တစ်ရက်အထိတောင်းရသွားတဲ့ခုမောင်တန်းအိမ်ပြန်မရောက်လာတာကြောင့်ရွာသားတွေလိုက်ရှာရာကနေသူ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ခုမောင်တန်းဟာခြေထောက်ပေါင်နဲ့မျက်လုံးမှာမိုင်းစထိမှန်ပြီးတေဆုံခဲ့တာလို့ဒေသခံတွေကပြောပါတယ် RCSS နဲ့ PNL တို့ဟာအခုနှစ်စာပိုင်းကလေးကမောက်မိန်မြို့နယ်ထဲမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းနှစ်ဖက်အကြာစီရေးတင်းမာနေခဲ့တယ်လို့အဲ့ဒီဒေတာမှဒေတာခံတွေမကြာခဏမိုင်းနှင်းမိတာတွေရှိနေပါတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အောင်မြေတရွာရှိစစ်ကောင်စီလက်အောက်ခံလီစုပြည်သူစစ်တပ်ဖွဲ့ဝင်တွေကဆိုင်ငယ်စည်းလာတဲ့လူငယ်အမျိုးသား၃ယောက်ကိုတနက်နဲ့ပစ်ခတ်ခဲ့ရမှာတယောက်ကဒဏ်ရာပြင်းထန်တယ်လို့ဒေသခံတွေကပြောပါရယ်လီစုပြည်သူစစ်တပ်ဖွဲ့ရဲ့စခန်းရှိမှာဇူလိုင်လ22ရက်နေ့ညကပစ်ခတ်ခံရတာလို့ဒေသခံတယောက်ကပြောပါရယ်ရွှေညောင်ပင်ရွာခံအသက်24နှစ်အရွယ်ကိုကျော်သူစိုးရဲ့ဘယ်ဖက်ခြေထောက်မှာတင်းထန်တန်ရာရရှိခဲ့တယ်လို့ဆိုပါရယ်အဲ့ဒီပြည်သူစစ်တပ်ဖွဲ့ရဲ့စခန်းရှိမှာလမ်းသွားလမ်းလာပြည်သူတွေကိုတားဆီးဆစ်ဆေးတာငွေတောင်းတာတွေလုပ်နေတယ်လို့ပြီးခဲ့တဲ့နှစ်ဇွန်လတုန်းကလည်း KIA အရာရှိတယောက်ပြစ်ခတ်ခံရပြီးတည်ဆုံသွားပါရယ်
ရခိုင်ပြည်ကကြောက်ဖြူမြို့နယ်တရုတ်နိုင်ငံဂျီလင်မြို့ကိုကြည်ကြည်ရေးမြို့အဖြစ်တည်ဆောက်ဖို့ဂျီလင်မြို့တော်ဝင်မစ္စတာဟိုဘင်ဦးဆောင်တဲ့ဖွဲ့နဲ့ကြောက်ဖြူခရိုင်ဒေသခံတိုင်းရင်းသားများဖွံ့ဖြိုးတိုးတက်ရေးအသင်းဥက္ကရာဦးငင်းချမ်းမောင်ဦးဆောင်တဲ့ဖွဲ့တို့ကဇူလိုင်လ24ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြတာပါအခုလိုကြည်ကြည်ရေးမြို့တည်ဆောက်ရတာဟာနိုင်ငံပြည်သူတွေကြားကြည်ကြည်ရင်းနှီးမှုနဲ့ကိုယ်တန်းရောင်းဝယ်ရေးယဉ်ကျေးမှုအကစားနဲ့ပညာရေးစားတဲ့ကဏ္ဍတွေမှာပူးတွဲဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့တရုတ်မြန်မာကအဲ့ဒီစာချုပ်မှာရေးသားထားကြပါတယ်ကြောက်ဖြူမြို့ဟာတရုတ်နိုင်ငံကတည်ဆောက်နေတဲ့ One Belt One Road လမ်းမကြီးတွေအချက်အချာကြားတဲ့နေရာတွေမှာတည်ရှိတဲ့အတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကနေတစင်အခွန်လမ်းရရှိလာမှာလို့လေအခမ်းအနားမှာဂျီလင်မြို့တော်ဝင်ကပြောပါတယ်လက်ရှိချိန်ကြောက်ဖြူမြို့မှာတရုတ်နိုင်ငံကရေနဲ့စစ်ကမ်းစီမံကိန်းတွေအကောင့်ထဲပေါ်နေတယ်လို့ကြောက်ဖြူကထွက်တဲ့တဘာဝတိုက်မှုတွေကိုပိုက်လိုင်းနဲ့တရုတ်နိုင်ငံကိုတိုက်ရိုက်ပေးပို့နေပေမဲ့ဒေသခံတွေတဆုံတရာအချို့အမျက်မခံစားရတဲ့အပြင်တက်မွေးဝမ်းကြောင်းလုပ်ငန်းတွေပါဆုံးရှုံးခဲ့ကြရပြီးလေယာဉ်မြေတွေလည်းအသိမ်းခံထားရတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ကံပက်လက်မြို့နယ်ကိုစစ်မျက်နှာနှစ်ခုဖွင့်ပြီးအင်အား400ကျော်နဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုအပြင်းထန်ခုခံကာကွယ်နေရချိန်မှာဘတ်ဂျက်လိုငွေတွေကြုံတွေ့နေရတာကြောင့်ပြည်သူတွေအနေနဲ့ကူညီပံ့ပိုးကြဖို့ CDF ကံပက်လက်ကတောင်းဆိုလိုက်ပါတယ်။တာလွန်အင်အားနဲ့ထိုးစစ်ဆင်နေတဲ့စစ်တပ်နဲ့တိုက်ပွဲတွေနေ့တိုင်းပြင်းပြင်းထန်ထန်ဖြစ်နေလို့လက်နက်ခဲယမ်းကြီးရိတ်ခါတို့ကိုအလျင်မီထောက်ပို့နိုင်ဖို့ကြိုးပမ်းနေရတယ်လို့ CDF ကံပက်လက်တာဝန်ရှိသူတွေကပြောပါတယ်။ CDF ကံပက်လက်ဟာနေဦးတော်လိုင်းရေးမှာအစောဆုံးလက်နက်ဆွဲကင်တော်လာနဲ့တပ်ဖွဲ့တွေထဲကတပ်ဖွဲ့ဖြစ်ပေမဲ့လက်ရှိအချိန်ထိတူမီနဲ့ခါချိုးကိုရာအတိကထားအသုံးပြုပြီးတိုက်ပွဲဝင်နေရတယ်လို့ဆိုပါရယ်
มุมนี้เนี่ยตามอยู่เสียมิ้วเนี่ยมาเกี่ยมิ้วตาลุ่มยังยิ่งตามดอกเกี่ยนเนี่ยแต่ยินเสียงคนเนี่ยเวกลีเลจินยี่จางอ่ะสิ่งสิ่งตาพ่อเรียจ้าตัวพ่อเหตุสิ่งสิ่งตากระตักขึ้นมือเป่าเวนเลี้ยดเดือดส่งเข้าไปเขียนเนี่ยเป็นการเนี่ยเดือดส่งเข้าไปเลยเว้ยเว้ยเจียวอันนี้มาสุรินทร์เนี่ยเสียตรงเนี่ยเนี่ยยันนี่ไปงานนับเพื่อที่ตัวพี่ขามุพี่ปัวเข้าได้ลูกเกี่ยนอยู่ปู่หัวก็ทุบยามบาร์เลยไอ้ดีเนี่ย
အခုတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ TNLA တအန်းတပ်ဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းသုံးပစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးကြောင့်ရွာသားတွေထိခိုက်ဒေဆုံးမှုတွေရှိခဲ့ပါတယ်။နှစ်ဖက်စစ်ရေးတင်းမာမှုကြောင့်ရွာသားတွေတိမ်းရှောင်နေကြရတယ်လို့လူမှုကူညီရေးအဖွဲ့တွေလည်းရွာထဲကိုမဝင်နိုင်ပဲဖြစ်နေပါတယ်။ဒီကြောင့်ကိုတော့နမ်ဟ ோம் ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။
ဇူလိုင်လ25ရက်နေ့မနက်ပိုင်းစစ်ကောင်စီတပ်ဖွဲ့ဟာမူဆယ်မြို့နယ်နမ်အိုမြွာအနီးစိုက်ခေါရွာထဲကိုလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်တာကြောင့်ပြည်သူတယောက်တယောက်ဒဏ်ရာရရှိသွားတယ်လို့ဒေသခံပန်းနန်းကအခုလိုပြောပါဗျာ။
လေရင်နဲ့ဘုံကျဲချတာနေအိမ်တစ်လုံးပေါ်ကျကွဲတယ်။အမျိုးသားတယောက်ကတော့ပွဲချင်းပြီးတည်သွားတယ်လေ။အမျိုးသမီးကတော့6လကျိုးသွားတယ်။လက်နက်ကတအားပြင်းတယ်လေ။ကျမတို့ရဲ့အိမ်ခေါင်မိုးပေါ်အထီးမြေကြီးတွေဆင်ကုန်နေ။
တေဆုံးသူအမျိုးသားဟာအသက်40ကျော်အရွယ်ဆိုင်လာဆိုသူဖြစ်ပြီးကြီးစထိမှန်ဒဏ်ရာရခဲ့သူကတော့သူ့ရဲ့အမျိုးသမီးဖြစ်ပါတယ်။ဒဏ်ရာရသူကိုဆေးရုံကိုပို့ဆောင်ထားရပြီးဆိုင်လာရဲ့အလောင်းကိုတော့စစ်ကောင်စီတပ်ကလာကောက်သွားခဲ့ပါတယ်။အလောင်းဆောင်နေတဲ့ဖခင်ဖြစ်သူကိုလည်းစစ်တပ်ကရိုက်နှက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နှမ်အုံကြီးရွာအုပ်စုတဲ့အခြေအနေကိုလည်းရွာထဲကအမျိုးသမီးတယောက်ကအခုလိုပြောပါတယ်။စစ်သားတွေရွာသေးဝင်လာလို့အခုဆိုင်ခေါင်ကောင်းဝင်းရွာတွေမှာရွာသားတွေကအခြားရွာတွေကဆွေမျိုးတွေစီထွက်ပြေးတင်းချောင်နေရတယ်။စစ်သားတွေကရွာနဲ့မနှီးမဝဲတောင်ကုန်းတွေမှာတတ်ချထားတော့လုံခြုံမှုမရှိဖြစ်နေတယ်။တိုက်ပွဲထပ်ဖြစ်မှလည်းစိုးရိမ်နေရတယ်။လေရင်နဲ့လက်နက်ကြီးပစ်ခတ်မှုမှာဆိုင်ခေါင်ရွာကဒေသခံနေအိမ်၃လုံးထိခိုက်ပျက်စီးခဲ့တဲ့အပြင်ဈေးဆိုင်တန်းတွေလည်းထိခိုက်ပျက်စီးခဲ့လို့ရွာသားတွေကပြောပါတယ်။အာနာသိန်းစစ်ကောင်စီနဲ့ TNL တို့ဟာဇူလိုင်လ23ရက်နေ့ကစပြီးမူဆယ်မြို့ဆယ်လန်းအုပ်စုမှာပစ်ခတ်မှုဖြစ်ပွားခဲ့ရကနေစစ်တပ်ဘက်ကလေရင်နဲ့လာရောက်ပစ်ခတ်ခဲ့တဲ့အခြေအနေထိဖြစ်ခဲ့ရပါတယ်။လက်ရှိအချိန်ထိ TNL နဲ့စစ်ကောင်စီတပ်တို့TNL နဲ့စစ်ကောင်စီတပ်တို့နှစ်ဖက်ကြားစစ်ရေးတင်းမာနေရတာကြောင့်တိုက်ပွဲတွေထပ်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
ASEAN အပါအဝင် UN အဖွဲ့တွေအနေနဲ့မြန်မာနိုင်ငံတို့ကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နေရတာတွေကြောင့်စစ်ဘေးရှောင်တွေစီကိုထိရောက်တဲ့အကူအညီတွေမရောက်ဘူးလို့ BNI ကထောက်ပြလိုက်ပါတယ်။ဒီကြောင့်ကိုတော့ကျွန်မအမြန်နေတင်ဆက်ပေးထားပါတယ်။နိုင်ငံတကာအလူရှင်အစိုးရများအတွက်ပုတ်စာခေါ်လူသားချင်းစာနာမှုကူညီရေးအကြက်တဲအားအပြေရှားကြည့်ခြင်းဆိုတဲ့သုတေသနစာရန်ကို BNI ရဲ့မြမငင်းချင်ရေးလမ်းစဉ်စောင့်ကြည့်ရေးပရိုဂရမ် MPM ကနေသုတေသနပြုစုလေ့လာပြီးတော့ဇူလိုင်လတတိယအပတ်မှာမိတ်ဆက်ခဲ့ပါတယ်။အဲ့ဒီစာတမ်းရဲ့တွေ့ရှိချက်အရနိုင်ငံတကာကအကူအညီတွေဟာလူထုတွေစီကိုမရောက်ဘူးလို့အဲ့ဒီနေ့မှာ BNI ရဲ့မီဒီယာဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌဦးစိုးမြင့်ကပြောဆိုလိုက်ပါတယ်။
အာနာသိန်းစိအုပ်စုရဲ့ခွင့်ပြုချက်တစုံတရာမရဘဲနဲ့ဘယ်အကူအညီမှပြည်သူတယောက်ထံထောက်ပံ့နိုင်ခြင်းမရှိတဲ့ခက်ခဲကြက်တဲတဲ့အခြေအနေတွေတွေ့နေရပါတယ်။ဒါတွေကိုနိုင်ငံတကာကုလသမဂ္ဂအပါအဝင်ပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေအားလုံးနဲ့ရှာဖွေကြံစားသင့်ပြီလို့ယူဆပါတယ်။
UNO ချာကနေထုတ်ပြန်ထားတဲ့လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်မှာ2022ခုနှစ်နှစ်ကုန်အစီရင်ခံစာအရမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်သူပေါင်း 14.4 သန်းရှိခဲ့ပေမဲ့ပြည်သူ 4.361 သန်းကိုပဲကူညီနိုင်ခဲ့တယ်လို့ BNI ကထောက်ပြထားပါတယ်။အဲ့ဒီထဲမှာ9သိန်းကျော်ကတော့စစ်ဘေးသင့်ဒုက္ခသည်တွေဖြစ်ကြောင်းသူတို့တွေအတွက်အမေရိကန်ဒေါ်လာ6သန်းပဲအသုံးပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါဟာစစ်ဘေးရှောင်တစ်ယောက်အတွက်တစ်နှစ်လုံးမှာ18 ဒေါ်လာပဲကူညီနိုင်ခဲ့တာဖြစ်တယ်လို့ BNI က Managing Director ဒေါ်တင်တင်ညိုကအခုလိုမျိုးထောက်ပြပါတယ်။
ဆိုတော့ကိုသန်းကကျမတို့ပြန်ပြီးတော့မှတွက်ကြည့်လိုက်တဲ့ချိန်မှာဟိုစစ်ကြောက်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်ပြည်သူ IDP တူဦးက2022ခုနှစ် အတွင်းမှာဆိုရင်တစ်နှစ်ပတ်လုံးမှာအမေရိကန်ဒေါ်လာ19ဒေါ်လာနဲ့ညီများတဲ့ထောက်ပံ့ကူညီမှုသာရရှိခဲ့တာကိုကျမတို့တွေ့ရှိရပါတယ်အဓိကရရှိတာကကြတော့ကျမတို့ပြည်တွင်းမှာရှိနေတဲ့ကျမတို့မြန်မာနိုင်ငံသားတွေပြီးတော့နိုင်ငံတကာမှာရောက်နေတဲ့ကျမတို့နိုင်ငံသားတွေရဲ့ကူညီထောက်ပံ့လူဒဏ်မှုကအဓိကအခရာကြပါတယ်
ပြည်သူမှပြည်သူလူထမ်းပေးမှုကြောင့်သာပြည်သူပေါင်း3သိန်းနီးပါးအတွက်ကူညီနိုင်ခဲ့တယ်လို့ဒေါ်တင်တင်ညိုကဆက်ပြောပါတယ်။အာဏာသိမ်းပြီးနောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံမှာစစ်ဘေးရှောင်ပြည်သူ 1.5 သန်းကျော်ရှိနေပါတယ်။အဲ့ဒီအထက်မှာတော့စကိုင်းတိုင်းဒေသကစစ်ဘေးရှောင်ပြည်သူ 6.6 သိန်းကျော်ကလူသားချင်းစာနာမှုအကူအညီအလိုအဆုံနဲ့ဒုတိယအခက်ခဲဆုံးကတော့မကွေးတိုင်းဖြစ်တယ်လို့ BNI ရဲ့သုတေသနစာတမ်းကဆိုပါတယ်။နိုင်ငံတကာအနေနဲ့နေဆက်ဖြတ်ကျော်အကူအညီပေးရေးတွေကိုလှုံ့ဆော်ရမှာအမျိုးသားညီညွတ်ရေးအစိုးရ NUG ဒေသခံတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းအင်အားစုတွေနဲ့တကွဒေသအတွင်းမှာရှိတဲ့အရေးပါအဖွဲ့အစည်းတွေနဲ့ပါချိတ်ဆက်ညှိနှိုင်းပြီးဆွေးနွေးအပြေရှာလှုံ့ဆော်ကြဖို့ BNI ကအကြံပြုထားပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
လွယ်ကော်မြို့ရှိနွားလဝိုးရွာမှာစစ်ကောင်စီကအင်အားလုံးရင်းနဲ့ဆက်တိုက်စစ်ကြောင်းထိုးလာတာကြောင့်ဒေသခံရွာသားတွေရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရပါတယ်။တံဖြူစရက်မြို့နယ်မှာ KNLA နဲ့ဝဲကလီလက်ကြီးရေးကျောင်းကစစ်တပ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေထဲစစ်ကောင်စီတပ်ကတပ်ခွဲမှုအပါအဝင်၄ရောက်သေဆုံးခဲ့ပါတယ်။
တော်ရရှင်တွေကနားဆင်နေကြကြရတာကတော့နေဆက်ဒေသကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်သတင်းလွှာသတင်းပတ်စဉ်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စဉ်ခဏတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုချိုးဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပါမယ်။
ယူကရိန်းရဲ့ပင်လယ်နက်ဒေသကိုဖျက်ပြီးတော့ကောက်နှံတင်ပို့မှုကိုရုရှားကလက်မခံတဲ့အတွက်ကမ္ဘာတစ်လွှာစားနပ်ရိက္ခာပြဿနာပေါ်လာမှာကိုဟန်တားတဲ့အနေနဲ့လိုအပ်တဲ့နိုင်ငံတွေကိုရုရှားကနေကောက်နှံတွေရောင်းချတာဒါမှမဟုတ်အလကားပေးတာတွေလုပ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကစိန့်ပီတာစဘတ်မှာနှစ်ရက်ကြာပြုလုပ်ခဲ့တဲ့စီဝေးဖွင့်ပွဲမှာအာဖရိကခေါင်းဆောင်နဲ့ကိုယ်စားလှယ်တွေကိုပြောကြားလိုက်ပါတယ်။ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကအခုချိန်မှာဥရုယာတီအကြက်တဲအနေနဲ့ဆိုးဝါးဆုံးအချိန်တွေကိုရောက်နေပေမဲ့ရက်တန့်ဖို့အချိန်မနှောင်းသေးဘူးလို့ကျက်တဲ့ပရင်းနေမှာပြောပါတယ်။ဒါအပြင်အလျင်အမြန်အရှိန်ဟုန်မြင့်ပြီးတော့ချက်ချင်းလောက်ကြဖို့ပြောပါတယ်။ကဘာကြီးပူနွေးတဲ့ခစ်ပြီးဆုံးပြီးတော့အခုဆိုတကဘာလုံးစုပွက်နေအောင်ပူချိန်မြင့်မားတဲ့ခစ်ကိုရောက်နေပြီလို့လည်းဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်အင်ဒိုနီးရှားတန်ယုံကနေမြောက်ရီမြို့ကအွန်လိုင်းကနေတဆင့်လှည့်ပြားလိန်လေတဲ့ဆိုက်ဘာရာဇဝတ်မှုလုပ်ငန်းတွေမှာအခိုင်းအစီခံရတဲ့အင်ဒိုနီးရှားနိုင်ငံသား26ဦးကိုဇူလိုင်လ25ရက်နေ့မှာကယ်တင်ခဲ့တယ်လို့အန်တရာသတင်းမှာဖော်ပြထားပါတယ်။ကြာသပတေးကလက်ခံရရှိတဲ့အင်ဒိုနီးရှားတန်ယုံရဲ့ထုတ်ပြန်ချက်အရအလုသမားတွေထဲမှာအမျိုးသမီး9ဦးနဲ့အမျိုးသား20ဦးပါပြီးတော့သူတို့ကအင်ဒိုနီးရှားကနိုင်ငံတဲကဒေသအနှံ့ပြားကလူတွေပါဝင်တယ်လို့ပြောပါတယ်။အိန္ဒိယအရှေ့ပိုင်းမြန်မာနဲ့နေဆက်ချင်းကနေတဲ့မနီပူပြည်နယ်ထဲမှာမိတ်တဲလို့ခေါ်တဲ့ကတဲ့လူမျိုးတွေနဲ့ကုတ်ကီးလူမျိုးတွေကြားဖြစ်ပေါ်တဲ့အဒီကယုံတွေကြောင့်မတူးမငင်ဖြစ်နေခြင်းပါပဲမြန်မာနိုင်ငံဘက်ကလာသူမှန်သမျှကိုအစိုးရကဇီဝအချက်အလက်မှတ်တမ်းတွေကောက်ယူမယ်လို့ပြောပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ3251တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မသင်္ကီးထိုက်ပါ
This program has come to you from the Voice of America, Washington.